to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ29ရက်ဂျာဘာဝတီနေ့ညဘက်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေညမစံတော်ချိန်ည9:00 AM အထိဘိုင်းလူမီတာ25 30နဲ့51နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်မလိုက်ပါဒီညမှာထူးခြားတဲ့တင်ဒင်ကတော့2020သမ္မတရွေးကောက်ပွဲမှာပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုဒီမိုကရက်ပါတီကကိုယ်စားလှယ်တော့20ရက်က10ဦးမနေ့ကဖလော်ရီဒါပြည်နယ်မှာပြုလုပ်ခဲ့ကြပါတယ်မက္ကဆီကိုနိုင်ငံကဒုက္ခသည်တွေအရေးဖြစ်ရှင်းရမှာလိုအပ်နေတဲ့ရမုံငွေထောက်ပံ့ပေးဖို့အမေရိကန်ထက်လွတ်တော်ကအတည်ပြုပေးလိုက်ပါပြီ G20 စက်မှုထိပ်သီးဆွေးနွေးပွဲတက်ဖို့သမ္မတထရန့်ဂျပန်နိုင်ငံကိုရောက်သွားပါပြီဒီလိုထူးခြားတဲ့တင်ဒင်ကိုမဆုမြတ်မွန်နဲ့အတူတင်ပြပေးသွားမှာခင
်ဗျာဟုတ်ကဲ့ပါခင်ဗျာမြေဆုံစီမံကိန်းအစိုးရဘက်ကပွင့်လင်းမှုမရှိတဲ့အပေါ်လှုပ်ရှားသူတွေကပန်းဖလက်ဝေရဲ့လှုပ်ရှားမှုတွေကိုဆက်ပြီးတော့လွတ်ဆောင်သွားမယ်လို့ဆိုပါတယ
်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြောထားတဲ့မြေဆုံနဲ့ပတ်သက်တဲ့စာသားအချက်အလက်တွေကိုကျွန်တော်တို့ပြည်သူလူထုကိုဖြန့်ဝေဖို့စီစဉ်ထားပါတယ်ခင်ဗျာပြည်သူလူထုအများကိုသိသိခြင်းနဲ့အတွက်
ဒီကြောင့်လည်းဒီအမေရိကန်တရုတ်ကွန်ရက်ရေးစစ်ပွဲနောက်ဆက်တွဲဖြစ်ပေါ်မှုတွေနဲ့အီရန်အမေရိကန်တင်းမာမှုနောက်ဆုံးခြေလှမ်းတွေကိုလည်းတင်းဆက်သွားမှာဖြစ်ပါတယ်ကျမဤကန္နာဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာအစီအစဉ်အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာနှားဆင်ရပါမယ်အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးစောဝင်းနိုင်နဲ့မဆုမြတ်မွန်တို့ကြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ်ကိုတက်တန်းတစ်ခုအပြီးမှာဖျောက်ချနိုင်ရဲ့အတွက်ရည်ရွယ်နေကြတဲ့ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း20ရက်က10ဦးဟာ2020သမ္မတရွေးကောက်ပွဲရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲအဖြစ်မနေ့ဗုဒ္ဓဟူးနေ့ညကဖလော်ရီဒါပြည်နယ်မှာကျင်းပခဲ့ကြပါတယ်2020နိုဝင်ဘာ3ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းနေကြသမ္မတထွန်းနဲ့ထိတိုက်ရှင်ပြန်ရခြင်းရှိတယ်ဆိုပြီးထိတ်ကပြင်းနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နာကိုလူလူစစ်တမ်းနဲ့မှတဖြည်းဖြည်းချစ်ကပ်လာနေတဲ့မက်ဆာချူးဆက်ပြည်နယ်ကအထက်လွှတ်တော်အမအဲလိဇဘက်ဝါရန်ကိုတခြားကိုယ်စားလှယ်လောင်းတွေကအာယုံဆိုင်ထိုးနှက်ခဲ့ကြပါတယ်သူမအနေနဲ့အစိုးရကိုလူတုလက်ထဲပြန်အပ်ချင်တယ်လို့ Florida ပြည်နယ်မိုင်းမီမြို့မှာကျင်းပတဲ့စကားစစ်ထိုးပွဲအတွင်းဝါရင်ကပြောကြားလိုက်ပြီးအဲ့လိုဖြစ်နိုင်ရေးအတွက်တတိရှိဖို့လိုအပ်ကြောင်းလက်ရှိသမ္မတကိုဖြုတ်ချနိုင်မယ့်တတိမျိုးသူ့မှာရှိကြောင်းပြောပါတယ်။ဒါ့အပြင်လူတိုင်းကြမှာရေးဆောင်ရှောက်မှုရနိုင်ဖို့အတွက်လည်းသူ့အနေနဲ့စူးစမ်းလုံဆောင်သွားမယ်လို့ပြောပါတယ်။ကိုယ်စားလှယ်လောင်းတွေဟာတခြားနိုင်ငံရဲ့စကားစစ်ထိုးပွဲတွေမှာလို့အချင်းချင်းအပြန်အလှန်ဝေဖန်ပြောဆိုကြတာဆိုရတဲ့လက်ရှိသမ္မတထရမ့်ရဲ့မှားယွင်းနေတဲ့မူဝါဒတွေကိုထောက်ပြပြီးသူ့ကိုပဲဥတီတိုက်ခိုက်ခဲ့ကြတာကများပါတယ်။သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်မယ်လို့တရားဝင်ကြေညာထားတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20အနေနဲ့ဆယ်ယောက်စီနှစ်တုပ်ခွဲပြီးစကားစစ်ထိုးပွဲကျင်းပဖို့စီစဉ်ထားတာမှာမနေ့ညကပထမအတုပ်ဖြစ်နေကျင်းပခဲ့ကြတာပါ။ဒုတိယအကြိမ်စကားစစ်ထိုးပွဲကတော့ဒီကနေ့ညမိုင်ယာမီမြို့မှာပဲဆက်လက်ကျင်းပသွားမှာဖြစ်ပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာကြားအခြေအနေတွေအတွက်နောက်ထပ်ဂျန်ပုံငွေဒေါ်လာ4ဘီလီယံသုံးဆွဲဖို့အဆိုပြုချက်ကိုအမေရိကန်ထက်လွှတ်တော်ကဗုဒ္ဓဟူးနေ့တုန်းကအတည်ပြုလိုက်ပါတယ်။ပါတီနှစ်ရပြောင်းပေါင်းအဆိုပြုခဲ့တဲ့ဒီဥပဒေချက်ထဲမှာထိန်းသိမ်းထားတဲ့တရားမဝင်နိုင်ငံတွေရောက်လာသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ရမယ့်ဆောင်ရွက်ချက်တွေလည်းပါဝင်ပါတယ်။မက္ကဆီကိုနယ်စပ်ကနေနိုင်ငံတွေတရားမဝင်ဝင်လာသူတွေကအသက်မပြည့်သေးတဲ့ကလေးငယ်တွေကိုထရမ့်အစိုးရကပြစ်စလက်ခတ်ခတ်ထားတဲ့အပေါ်အတော်လေးဝေဖန်စရာဖြစ်နေချိန်မှာဒီဥပဒေချက်ကိုအထက်လွှတ်တော်ကထောက်ခံမဲ့84မဲကန့်ကွက်မဲ့10မဲနဲ့အတည်ပြုခဲ့တာပါ။နယ်စပ်ထိန်းသိမ်းရေးစခန်းတွေမှာကလေးငယ်တွေကိုအသေးအချာမစောင့်ရှောက်ဘဲထားတဲ့အခြေအနေအပြင် Rio Grande မြစ်ထဲဖြတ်ပြီးတော့ American နဲ့ဝင်ရောက်ဖို့ကြိုးစားစဉ်မှာ El Salvador နိုင်ငံကအသားအဖာနှစ်ယောက်ရင်းနှစ်တေဆုံးခဲ့ရတဲ့ဖြစ်ရကြောင်း Trump အစိုးရရဲ့နိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေအပေါ်ဆောင်ရွက်ချက်တွေကိုစီးစစ်ဖို့ထပ်ဖြစ်လာခဲ့ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်မှာလူသားချင်းစာနာကြအခြေအနေကြီးနဲ့လုံခြုံရေးပြဿနာဖြစ်နေသလားဆိုတာဟာမေးခွန်းထုတ်ချက်အခြေအနေမဟုတ်တော့ဘူးလို့ Republican အထက်လွှတ်တော်အမတ် Richard Shelley ကပြောကြားခဲ့ပြီးတော့ဒီအခြေအနေတွေကိုချက်ချင်းဖြေရှင်းရမယ်လို့ပြောပါတယ်။အမေရိကန်မှာခိုလုံဖို့ခက်ခက်ခဲခဲစူးစမ်းတဲ့ကလေးတွေနဲ့မိသားစုတွေအပေါ်တခုခုဆောင်ရွက်ပေးမှကိုရတော့မယ်လို့ Democrat အထက်လွှတ်တော်အမတ် Patrick Leahy ကလည်းပြောကြားခဲ့ပါတယ်။အခုအထက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုဖို့လိုပါတယ်။အောက်လွှတ်တော်လူများစုဒီမိုကရက်အမတ်တွေကတော့ဒီဥပဒေချမ်းကိုပြင်ဆင်ပြီးတော့ဒီကနေ့တင်ပြဆွေးနွေးဖို့အစီအစဉ်ရှိတယ်လို့အရေးအမွေပြောထားပါတယ်
။ဇွန်လ28ရက်နေ့မနေ့ဖြန်မှာကျင်းပမယ့် G20 ဆွေးနွေးပွဲကိုတက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့ကြာသပတေးနေ့မှာဂျပန်နိုင်ငံအိုဆာကာမြို့ကိုရောက်သွားပါပြီ။သမ္မတထရမ့်ပထမဆုံးတွေ့ဆုံတဲ့နိုင်ငံတကာခေါင်းဆောင်တွေကတော့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ဖြစ်ပြီးခေါင်းဆောင်နှစ်ဦးဟာအလုပ်တဘောညစာအတူစားကြကြတာမှာဩစတြေးလျဟာအမေရိကန်အတွက်ကောင်းမွန်တဲ့မဟာမိတ် Chichong, Tamara Trang at Yavari. See with Pimpa Maro, Tamara Trang, Germany, Wunjijo, Angela Marker, Russia, Tamara Bladiame, Putinone, Jadabrinima, Twiso Moses in Tapi, Tajanima, Dio Tamara Shijimpe, Twiston Sunibo Shivari. Eddie Twiso Muri, Twin Dio, American Sunibama, Contoye Sayani Namu, Jam Pioson and Wesipi, Nefesalon, a Conto Kaulani, the Kisari, Sunijarapi, Contoye Sibuapile, and a sign as so beautiful, Dio Tamarabaka, Timpia, Messer, the Renilla, Top on Vare, Russia Tamara. ပူတင်နဲ့တမရထွန်းတို့တွေ့ဆုံတဲ့အချိန်ပါအကြောင်းပြောဆိုကြမလဲဆိုတာအထူးကြတတ်မှတ်ထားတာမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပေမဲ့ယူကရိန်းအရှေ့အလယ်ပိုင်းနဲ့ဗင်နီဇွဲလားအရေးခေါင်းဆောင်နှစ်ယောက်ဆွေးနွေးသွားကြမယ်ဆိုတာသိကြသလောက်ရှိတယ်လို့ပြောပါတယ်။အီရန်အပေါ်ဘန်ဒါရေးအရာဖိအားပေးဖို့ရေနံကဝင်ငွေစက်မရနိုင်အောင်လုပ်ဖို့နဲ့နျူကလ িয়ার သဘောတူညီချက်အသေးအရရှိရေ
ဒီနေ့ကျွန်တော်တို့ရဲ့ဒေသဆွေးနွေးပွဲရှိနေပါတယ်။နျူကလီးယားလက်နက်ကင်းစင်ရေးအတွက်ရှင်းမဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘယ်လိုဗျူဟာသစ်သုံးမှလဲဆိုတာအမေရိကန်ဘက်ကကြားသားဖို့အချိန်သိမ့်မကျန်တော့ဘူးလို့မြောက်ကိုရီးယားဘက်ကသတိပေးလိုက်ပါတယ်။လက်နက်ဖြတ်သိမ်းအတွက်မြောက်ကိုရီးယားဘက်က2022ခုနှစ်မကောင်ခင်ပေးထားတဲ့တတ်မှတ်ချက်မပြည့်ခင်မှာအမေရိကန်ဘက်ကရှေ့ဆက်နိုင်အောင်လုပ်ရမယ်လို့အမေရိကန်ဆိုင်ရာမြောက်ကိုရီးယားတန်တမန်ကဒီကနေ့ပြောကြားခဲ့တာပါ။ American Tamarane Tatia Jin Dweso Naimbo, America Suya Baka, Pobi of Jobjang, Chinka Mulopo Lua Delo, Nyoguria Gans on Kim Jong Anga, Maam Yinget, Tutia Jin TDC, we were a Bima, Pyoja Gibari.
And then Yavi Yamavada season ago. Now I go nice and I don't meet a Nessanga, kilohertz, Titiko Changa. I don't meet a donzen, kilohertz, go don Kondonia. I don't meet a Nazi, kilohertz, Nashishin Maroji. Senate in Rima, I may be at Yakuze, kilohertz, singa, Kongamani, your token being Nashi.
Few American Tanga, Jadavari, Yabai, the Dinu, selecting Yabin Yavakana. Afghan Nanga Twinga, the media, the Gopimata, Takajavo, Taliban, Puga, dear Wenjina, the Topia, Labidebo, Kulatamaka, Gapitin, Shunsalabi, the dream media, Lola Quinha, Jijijan, Yatarigo, a jump purple to mean you a Pimata, Matai Kaitin, Jan Piovale, a swear a Warapian Chile, Jonarigo, a Tanluma Babo, Afghan Radio, Nayotan, the Internaligo, the Rindabachin, Baby, Taliban, Islamic Puga, the Beja, Topia, and Taraba. Tenila Nima, Taliban Puga took an edit page at Tamaro, Matinga Boya, Taliban Lushamu tree, and Suyago, John Chavu Tatuntare, a Suya, Warachanchi, Johnari, Tolum Vinirago, Mayatan, the Rintanarigo, Tija Lula de Rintana Pimatamadobe, Sia Pimata, Takame, a Chone, Adi the Rintanarima, Lolo Nijare, Wundandi, Le, and the Bega, Loma, Mopulo, Pioso, Taraba, Adi the Bejago, Chinja Michi, Chechin Pian, Yotin Bibune, Jamper Moody, လို့ဖို့စကားနဲ့မတိုက်တွန်းတင်ကြောင်းကောင်းမွန်တဲ့ဆွေးနွေးမှုတွေဖြစ်ပေါ်လာအောင်သာစကားလုံးအနေနဲ့တိုက်တွန်းပြဆိုစဉ်ကြောင်းအာဖဂန်နိုင်ငံဆိုင်ရာကုလသမဂ္ဂအကူအညီပေးထဏာအကြီးအကဲတာမမီချီယာမမူတိုကပြောပါတယ်တတိမီယာရီဟာအရသားတွေရှိပြီးသူတို့လွတ်လပ်စွာသတင်းရယူနိုင်ရေးအတွက်အခုလိုထွက်ပေါ်လာတဲ့ချင်းချမှုအန္တရာယ်တွေကနေအကာအကွယ်ပေးရမယ်လို့လဲသူကပြောဆိုထားပါတယ်
ဣရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်အပေါ်ဒီသတင်းပတ်မကုန်ခင်မှာတန်ခတ်အရေးယူမှုတွေချမှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားတယ်လို့ဗန်နာရေးဝန်ကြီးစတီဗင်မနူချင်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဇာရစ်ဟာအီရန်မှာဩဇာညောင်းတဲ့နိုင်ငံတော်လုံခြုံရေးကောင်စီဝင်အဖွဲ့ဝင်ဆက်နှစ်ယောက်ထဲကတယောက် American Biran Dumani Tangera down, 2 years by Murigo, Tain Choda, American Pew and Wingo, Ganta Damu, Tanka Yu Murigo, American Suyaga Chama Melum Yoliabari, Iran and Yet take Dant and the Mandiapide, Mohammed Javas Arif, American Hinaye Muri, Swinri Gayagani, Iran American Abawin, Kaba Yanji Chanang and Jama, Natasanagunega, Iran Nuclear Sayat, the Bodunija Yashigera Chibari, ဒီ သဘော တူညီ ချက် ကို သမ္မတ ထရမ့်က နှုတ် ထွက် ခဲ့ ပြီး တော့ အီရန် ဘော အရေးယူ ပိတ်ဆို မှု တွေ ပြန်လည် ချမှတ် ပါတယ် နှစ် နိုင်ငံ ကြား တင်းမာ နေ ချိန် မှာ ပဲ အမေရိကန် ထောက်လှမ်းရေး အဝေး ထိန်း drone ယာဉ် ကို အီရန် က ပစ်ချခဲ့ လို့ အခြေအနေ ပို ပြီး ဆိုး ခဲ့ ပါတယ် သမ္မတ ထရမ့်က စစ် တိုက် ဖို့ အထိ အမိန် ပေး ခဲ့ ပြီး နောက် မှ ဒီ အမိန် ကို ပြင်ဆင် ခဲ့ ပေမဲ့ အီရန် ခေါင်း ဆောင် တွေ အပေါ် နောက် ထပ် တန်ခတ် မှု တွေ ကို ချမှတ် ပါတယ် ဘာသာရေး ခေါင်း ဆောင် ကြီး ခါမေနီ နဲ့ သူ့ရဲ့ အထူး တပ်ဖွဲ့ revolutionary guard တပ်ဖွဲ့ဝင် အကြီးတန်း တပ်မှူးကြီး 100 အပေါ် ပထမ ဆုံး ပြစ်မှတ် ထား အရေးယူ ခဲ့ ပါတယ်
ချေပြောင်းချေချနေထိုင်လို့သူ 42 ဦးကိုလစ်ပြားကမ်းလွန်ပင်လယ်ပြင်ကကယ်တင်လာတဲ့ဂျာမန်စာနာမှုအကူအညီပေးတင်ဘောဟာသူတို့ရေပိုင်နယ်ထက်ကိုဝင်လာဖို့အီတလီအစိုးရကထုတ်ပြန်ထားတဲ့အမိန့်ကိုချုပ်ဖောက်ပြီးအီတလီရေပိုင်နယ်ထက်ကိုဝင်ရောက်သွားပြီဖြစ်ပါတယ် Sea-Watch 3 လို့အမည်ပေးထားတဲ့အဲ့ဒီတင်ဘောဟာဗိုလ်ထိုးနေနောက်ပိုင်းကလမ်ပက်ဒူးစာကျွန်းရဲ့အပြင်မှာရထားပါတယ်တင်ဘောမှာလည်းမူကာရိုလာရက်ကက်ကတော့သူမအနေနဲ့ရွေးချယ်စရာတခြားနီလာမရှိတော့ဘူးလို့တွစ်တာလူမှုကွန်ရက်ကတဆင့်ရေးသားခဲ့ပါတယ် ဂျာမန် Sea-Watch ပရာဟိတာအဖွဲ့ပိုင်အဲ့ဒီတင်မောဟာဥရောပတိုက်ကဘယ်နိုင်ငံကမှလက်မခံတဲ့အတွက်ပင်လယ်ပြင်အတွင်းမှာသတင်းနှစ်ပတ်လောက်နေခဲ့ပြီးတဲ့နောက်မှာအီတလီကမ်းခြေကိုဆက်ရောက်လာတာပါ။ဒီမှအနေနဲ့ဘယ်လိုအန္တရာယ်တွေနဲ့ရင်ဆိုင်ရနိုင်လဲဆိုတာသိပေမဲ့လည်းတင်မောပေါ်ပါလာသူတွေဟာအရန်ကိုပင်မလို့နေဖြစ်တာကြောင့်သူတို့ဘေးကင်းရအောင်ခေါ်ဆောင်သွားတာဖြစ်တယ်လို့ပြောပါတယ်။ရှေ့ပ
Argentina nengan ni, mah di nengan kahne cipta biru lantai mangkuk kuni dekahin kuku pukuhnya ramah. Sekarang ni aku pahmi ke biru, tenar alat tang tengsi jam ini lo Argentina longjong ini dawai cipta biru biawa. Sila jah sengsan sesimpu dengan Buenos Aires, Santa Fe, Cordoba, Rio Negro ni, San Diego del Estero muri mah, wenyau senior pansi muri lo biru, kulo lantai amia biru tengsi nengan rapi pare. Nengan dekah lantai mangkuk gay ha, Amerika ni Europe nengan duga ni, Argentina nengan go lantai duga kudun biro, Argentina gani desa, Brazil nengan go lantai mangkuk poni rapi dehlo, siapa pegah biawari.
Tidak yang nengen ngadri ni, ku zaman ni nene masumnya mulu coba kejar apa kena. Biaya ni ku jono tolong ni dek di season ku internet sambil nafir dek burmese.voanews.com malay tayak nasi ni malik kena. Apa sen ganari matangin tren luar ku yang zon tensa cemale. Di sosi makin apa dulu amya pidu ti awam cap ya bu tangsu kebe me. Memang asuhan tangan si tu pegar top yang bu masih dek dek. Nau desen lu syamu dek top yang tua me lu di sosi ye. လို့ရှားသူတွေကပြောဆိုလိုက်ပါတယ်မြေဆုံစာချုပ်ကိုအခုချိန်ထိမထုတ်ပြန်သေးတဲ့အတွက်လက်ကမ်းစာဆောင်ကမ်ပိန်းလုပ်ဖို့စီစဉ်နေကြပါတယ်ဒါပြင်မြေဆုံစာချုပ်ချမှတ်ကြတာဟာအကျိုးအမြတ်အတွက်ကြောက်လားဆိုတဲ့ယူဆချက်တွေလည်းရှိပါတယ်ဗီဒီယိုရင်းနောက်ကိုထောက်အောင်ခန့်ရန်ကုန်မြို့ကနေတင်ပြပို့တာပါ
နောက်တစ်ဆင့်အနေနဲ့အများပြည်သူပါဝင်နိုင်တဲ့လှုပ်ရှားမှုတွေနဲ့အရှိန်မြင့်ဆောင်ရွက်သွားမယ်လို့လည်းနိုင်ငံလုံးဆိုင်ရာမြေဆုံစီမံကိန်းအပိတိုင်းဖြတ်သိမ်းရေးအဖွဲ့ကတောင်းဆိုခဲ့ပေမဲ့အခုချိန်ထိတာဝန်ရှိသူတွေဘက်ကတုံ့ပြန်မှုမရှိတဲ့အတွက်နောက်တစ်ဆင့်တို့လှုပ်ရှားမှုစီစဉ်နေကြတာပါနောက်တစ်ဆင့်အနေနဲ့အများပြည်သူပါဝင်နိုင်တဲ့လှုပ်ရှားမှုတွေနဲ့အရှိန်မြင့်
င်းပတ်သက်တဲ့စာချုပ်ကိုကျွန်တော်တို့ပြည်သူလူထုသက်ဆိုင်ရာအစိုးရချမှတ်ပြအောင်ဆိုရင်ကျွန်တော်တို့ကအခု pamphlet တွေရဲ့နောက်တဘာဝပညာရှင်တွေဒေါက်ဆန်းစုကြည်ကိုယ်တိုင်ပြောထားတဲ့မျိုးစုံနဲ့ပတ်သက်တဲ့စာသားအချက်အလက်တွေကိုကျွန်တော်တို့ပြည်သူလူထုကိုဖြန့်ဝေဖို့စီစဉ်ထားပါတယ်ခင်ဗျာပြည်သူလူထုအများကိုသိစေခြင်းနဲ့အတွက်ကျွန်တော်တို့ပြည်သူလူထုကိုလည်းအသိပညာပေးရင်ကျွန်တော်တို့ကန့်ကွက်တာလည်းပါရင်ပေါ့အကူရဲ့အဲ့ဒါလေးကိုကျွန်တော်ဖြန့်ဝေမှာပါခင်ဗျာပို့ပြီးတော့တိုင်းပြည်လုံးလည်းတည်တည်ကြွကြွပါဝင်နိုင်အောင်လို့ပေါ့ခင်ဗျာ
ဒီလှူရှာမှုကတော့လာမယ့်တရနေ့ကစပြီးရန်ကုန်မန္တလေးမြို့ကြီးမှာစတင်မှုစီစဉ်ထားကြပါတယ်ပတ်ဝန်းကျင်နဲ့ဒေသခံလူမှုအတိုင်းဝန်းကိုထိခိုက်မှစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေနဲ့အတူတမရဟောင်းတိတ်ဆိန်လက်ထက်မှာခိတ္တရက်ဆိုင်ကြတာပါစီမံကိန်းအတွက်သဘောတူညီမှုယူတဲ့အချိန်မှာလည်းပွင့်လင်းမြင်သာမှုမရှိခဲ့တဲ့ပေါ်ဝေဖန်မှုတွေထပ်ပေါ်နေတာပါနိုင်ငံလုံးဆိုင်ရာမြေဆုံစီမံကိန်းဖြတ်သိမ်းရေးအဖွဲ့ရဲ့အကြံပေးတရားလွှတ်တော်ရှေ့နေဦးကြီးမြင့်ကတော့စီမံကိန်းနဲ့ပတ်သက်တဲ့သဘောတူစာချုပ်ကိုအများပြည်သူသိရှိခွင့်ရှိတယ်လို့ပြောပါတယ
်ဒီမြေဆုံစီမံကိန်းစာချုပ်ကိုသူချပြလိုက်ပြီအဲ့ဒီစာချုပ်ကြီးကိုကြည့်လိုက်တဲ့အတွက်အဲ့ဒီစာချုပ်ကနိုင်ငံတကာဥပဒေနဲ့မညီတာ၄နိုင်ငံရေးဥပဒေနဲ့မညီမညွတ်တဲ့နဲ့တွဲကြရ၆ချုပ်ထားပြီးတော့ပြည့်နေတဲ့စာချုပ်ကြီးဖြစ်နေတာကိုမချပြရဲတာဖြစ်တယ်လေသူဟာအကျိုးအမြတ်တစ်ခုကိုယူဆ
ဒီမြေဆုံစီမံကိန်းကိုနှစ်ထောင်ချောက်ခုနှစ်စစ်အစိုးရလက်ထက်မှာအမှတ်၁ရဲ့စစ်စွမ်းဝန်ကြီးဌာနနဲ့တရုတ်နိုင်ငံ CBI ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဘာဝပတ်ဝန်ကြီးနဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်ရည်တည်မှုတွေပေါ်စိုးကျိုးတွေဖြစ်နေတာကြောင့်မြေဆုံစီမံကိန်းကိုဆက်မလုပ်ဘူးပြည်သူလူထုတရားလုံးကစန့်ကျင်ကန့်ကွက်နေတာဖြ
ပြည်သူနောက်ကိုထက်အောင်ကံဖြစ်ပါတယ်အခုတခါတော့ Facebook ပေါ်ပွဲလို့ရိုက်ခဲ့ရတဲ့တဲ့င်းရဲ့နောက်ဆက်တွဲအခြေအနေကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာခွဲခြားချိုးနှင်ဆက်ဆံခံရလို့ပြီးခဲ့တဲ့ရက်ပိုင်းတည်း LGBT တူဦးကိုကိုတေးချောင်းကြံသွားတာကြောင့်လူမှုအတန်းဝန်းကြားတုံ့ပြန်တာတွေထွက်ပေါ်လာပါတယ်ဒီအကြောင်းကိုပြောပြမှာပါ မြန်မာနိုင်ငံမှာလင်တူချင်းချစ်သူတွေဖြစ်တဲ့LGBT တွေအပေါ်ခွဲခြားဆက်ဆံမှုနဲ့အနိုင်ကျင့်တာတွေပပျောက်သွားအောင်ပညာပေးမှုကြေကြေပြန့်ပြန့်လှုပ်ဆောင်ဖို့လိုနေတဲ့အကြောင်း LGBT အရေးလှုပ်ရှားသူတွေကထပ်မံတောင်းဆိုလိုက်ကြပါတယ်ကိုကျော်စင်ဝင်းဟာ LGBT တူဦးဖြစ်ပြီးသူဟာလုပ်ငန်းခွင်အတွင်းခွဲခြားဆက်ဆံခံရတယ်လို့မတရားအနိုင်ကျင့်ခံရတာကြောင့် Facebook ပေါ်မှာစာရေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းကပဲကိုကူကိုအဆုံးစီရင်သွားခဲ့တာပါ သူရဲ့ဇာပနကူရောရန်ကုန်တိုင်းဒေသကြီးကြည်စုတုတ်တံမှာမနေ့ကကျင်းပပါတယ်ကိုစွင်မင်းကိုကိုဟာဇာပနကူတက်ရောက်လာသူပါစိတ်ကြံပတ်ခံတာကိုစိတ်ပဲဆက်ခံရတာကိုမခံနိုင်တဲ့အတွက်ဒီမျိုးလုပ်ဆောင်သွားရတယ်ကျွန်တော်မြင်ပါတယ်လူအဖွဲ့အစည်းအတွင်းလိန်သူချစ်သူတွေအပေါ်မုံတီးတဲ့စိတ်ဆက်ရှိနေစေဖြစ်ကြောင်းမိတ်ကပ်ပညာရှင်ကိုမင်းမင်းကပြောပါတယ်
ယောက်ျားမိန်းမအချောင်မြင်မဲ့အတိုင်းနဲ့ဟိုယောက်တစ်ခါအောင်မြင်သလိုပဲရောရှာမုန်းတီးတဲ့ပုံစံဟလာတို့မဲ့စိတ်မဲ့စမဲ့နောက်မဲ့ကြောင်မဲ့လူမှုအတိုင်းဝန်ကြားဒီလိုခွဲခြားဆက်ဆံအနိုင်ကျင့်ခံရတာတွေရှိနေတာကြောင့်ထိရောက်တဲ့ပညာပေးမှုတွေလို့တင်တယ်လို့
LGBT အရေးလှူရှားသူကိုကျော်မင်းဟင်းကပြောပါတယ်ကျွန်တော်တို့ဒီကွန်မြူနတီကလည်းဟို human right
နဲ့ပတ်သက်ပြီးတော့မှတကယ်တမ်းအဝေးနဲ့ကောင်းကောင်းမရှိနေကြသေးဘူးပေါ့နော်အဲ့ဒါကြီးတော့ကလည်းကျွန်တော်တို့လက်လက်နေသလောက်တော့လုပ်နေကြသေးရဲ့ဆိုပေမဲ့အများကြီးလိုအပ်နေသေးရဲ့ဆိုတော့ဒီလိုဖြစ်ချက်တည်ရနေတာတတ်တည်ထူနေတာပဲပေါ့နော်မြန်မာနိုင်ငံမှာလိင်တူချစ်သူချင်းလိင်ဆက်ဆံတာကိုတားမြစ်တဲ့ရာဇဝတ်ကြီးပုံမှန်ကအသက်ဝင်နေစေဖြစ်ပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင် ွယ်စည်းတွင်မှ LGBT တွေနဲ့ပတ်သက်တဲ့အမြင်သဘောထားတွေပြောင်းလဲဖို့လိုတယ်ဆိုပြီးလိင်တူချစ်သူရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့ဆိုင်ပါတယ
်။ VOA Radio နဲ့ဒီ video သတင်းစာသားတွေကို mobile phone မှာအချိန်ရွေးအလွယ်တကူရယူနိုင်မဲ့ VOA mobile app ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်တနင်္ဂနွေနေ့နေ့လယ်တနင်္ဂနွေ၄နာရီအတွင်းရန်ကုန်မြို့ Junction Square Shopping Center မှာ VOA ရဲ့အထူးလက်ဆောင်တွေကိုလာရောက်ထုတ်ယူနိုင်ကြပါတယ်။တနင်္ဂနွေနေ့နေ့လယ်တနင်္ဂနွေ၄နာရီအတွင်း Junction Square ကိုအရောက်လာပြီးဂီတဖျော်ဖြေပွဲနဲ့အတူ VOA လက်ဆောင်တွေကိုလာယူကြပါခင်ဗျာ။ mobile app ထည့်သွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ဆက်မှာဖြစ်ပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးစစ်ဖြစ်နေခြင်းမှာပဲတရုတ်နိုင်ငံကပြပပို့ကုန်လုပ်ငန်းရှင်တချို့ဟာလုပ်ငန်းသူတို့ရဲ့လုပ်ငန်းတွေကိုအိန္ဒိယမြန်မာနိုင်ငံနဲ့ပြောင်းရွှေ့လာကြပါတယ်။တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစိတ်ကြီးမြင့်လာတာကြောင့်ရောကုန်သွယ်ရေးစစ်ပွဲကြောင့်ပါတရုတ်လုပ်ငန်းရှင်တွေဒေသတွင်းနိုင်ငံတွေကိုခြေဦးလှည့်ထားတဲ့အကြောင်း Reuters သတင်းဆောင်ပါကိုကိုအောင်နှင်ဦးကပြောပြမှာဖြစ်ပါတယ်။
်ဒီနေ့ငယ်မှာလောက်ကမရှားပါလာနေပြီးလောက်ကလာစားပြီးတူလာတဲ့အများကုန်ထုတ်လုပ်မှုစီးရီးတက်လာကြောင်းအမေရိကန်ကိုလုံခြုံရေးဝန်ဆောင်တွေတင်ပို့နေတဲ့ရက်ခဲတဲ့ Tactical Gear ကုမ္ပဏီကဈေးသက်သာမဲ့အရှိတောင်အရှာနိုင်ငံတွေမှာလုပ်ငန်းတွေပြောင်းလုပ်ဖို့လုံခဲ့တဲ့နှစ်နည်းငယ်လောက်ကစစဉ်းစားခဲ့ပေမဲ့လက်တွေ့တော့မလုပ်ဖြစ်ခဲ့ပါဘူးဒါပေမဲ့ပြီးခဲ့တဲ့စက်တင်ဘာလမှာတရုတ်နိုင်ငံကဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့သွင်းကုန်တွေကိုအမေရိကန်ကအခွန်လေးတိုးကောက်ရကဂွန်ဂျိုးခြေဆိုင်ကုမ္ပဏီကထုတ်လုပ်တဲ့ကြီးကဝတ်ဆောင်နေရဆိုရင်လည်းအခွန်42.6ဘီလီယံလုံးထိတက်သွားခဲ့တာပါဒီအတွက်လည်းအမေရိကန်ကအမားရီပေါ်အဓိကအားထားနေရတဲ့လုပ်ငန်းကိုမြန်မာနိုင်ငံနဲ့ပြောင်းဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်အသက်49နှစ်အရွယ်ရှူခေယန်ကပြောပါတယ
်9月20幾號戰爭加10%的時候刚好那一天我接到那个美国客人的电话。
一个人年十点半的时候都拿空位车来弄出来的钱嘛。American 个跑的第二个空位车来弄这个秘书比较碰口比较表白的。那我的密码呗是用阿布萨就出来把的。大家真的如果觉得给我看看 PK 把的。
多拉比利亚通话就他们现在第二尊公里波空位都靠谱 American 他们正在穿啊前脚出来的第二尊公里第八部公里对请你个带你们搞拉吧。
但是目前中国就很少单了，像我们，中国大陆这边工厂。
第二年American工人是不会搞，食品流嘛，对家话的。现在如果比如这个，你那个说养鸭个搞你妈吧，这差几个的，你那，学堂啊，像你五幺八六个的，阿妈瑞太阳不露话的。American 啊，妈的，对这个说，龙眼的阿龙哥，学堂啊，像那个你妈喂，漂亮啊妈吧。
တကယ်တော့မကြတဲ့ငယ်နေ့တကစားလို့တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစီးတက်လာနေတဲ့အတွက်လုပ်ငန်းတော်တော်များများဟာ VN ကမ်ဘောဒီးယားစတဲ့အရှေ့တောင်အရှေ့နိုင်ငံတွေကိုပြောင်းရွှေ့လုပ်ကင်လာနေကြတာပါ။အခုအချိန်မှာကုန်သွယ်ရေးစစ်ပွဲအချိန်မြင့်လာနေတဲ့အမျှမြန်မာနိုင်ငံအပါအဝင်တခြားဒေသရင်းနိုင်ငံတွေကိုလုပ်ငန်းတွေတိုးချဲ့လာမဲ့အလားအလာတွေလည်းရှိနေပါတယ်။ရခိုင်ကုမ္ပဏီရဲ့အလုပ်သမား200လောက်ရှိတဲ့ဂွန်ဂျိုးမြို့ကဆက်ရုံမှာတော့အရှေ့လေပိုင်းအာဖရိကနဲ့ဥရောပကဖောက်တယ်တွေအတွက်ထုတ်လုပ်နေပြီးရန်ကုန်မှာဒီဇင်ဘာလကမှစတင်ဖွင့်လှစ်ခဲ့တဲ့အလုပ်သမား6000လောက်ရှိတဲ့စက်ရုံကတော့မြန်မာနိုင်ငံကိုကုန်သွယ်ရေးအထူးခန့်စားခွင့်အဖြစ်ကုန်စည်9000လောက်ကိုအခွန်လွှတ်ခွင့်ပေးထားတဲ့အမေရိကန်အတွက်အဓိကထုတ်လုပ်ပေးနေပါတယ်။စက်ရုံမှာတော့တရုတ်နိုင်ငံကကုန်ကြမ်းတွေကိုစစ်တုံးချောဖို့ရေးတနအိတ်စတဲ့လုံခြုံရေးသုံးပစ္စည်းတွေကိုမြန်မာနိုင်ငံထုတ်ပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နေတာပါ။မြန်မာဝန်ထမ်းတူဖြစ်တဲ့မတ်မာလာချူကတော့ဒီလိုကုန်ထုတ်လုပ်ငန်းမျိုးတွေမြန်မာနိုင်ငံကိုပုံဝင်လာဖို့မျှော်လင့်တယ်လို့ဆိုပါတယ်
။ဒီစက်ရုံကတော့အော်ဒါတွေလည်းအများများတယ်ပြီးတော့ပို့နေတဲ့နိုင်ငံတွေကလည်းအမေရိကန်တို့ဥရောပနိုင်ငံတို့ကိုပို့နေရလေအားကြောင့်မလို့အနာဂတ်ကကောင်းတာပေါ့ပြီးတော့ဒီဆိုင်ရုံကတနေ့အတွင်းမှာလည်းအရန်အောင်မြင်လာတယ်ဒါကြောင့်မလို့ဒီထက်မကလည်းတိုးတက်အောင်မြင်ဖို့လည်းရှိရပါပေါ့ဒါကြောင့်မလို့ဒီလိုမျိုးဆက်ရုံတွေလည်းမြန်မာပြည်ကိုအများကြီးဝင်လာစေချင်ပါတယ
်နိုင်ငံနဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိရကြောင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်အရေးယူတက္ကသိုလ်တွေကတ်တက်မှုတွေနဲ့တူစီးပွားရေးလုပ်ငန်းတွေလုပ်ကင်ဖို့တွန်းဆုတ်နေကြမှာပဲတရုတ်နိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေကတော့မြန်မာနိုင်ငံမှာဝင်ရောက်ရင်းနှီးမြှုပ်နှံလုပ်ကင်နေကြတာပါပြီးခဲ့တဲ့ဧပြီလအထိဒီနှစ်အတွင်းမြန်မာနိုင်ငံမှာအတိအပြုလက်ခံပေးထားတဲ့တရုတ်လုပ်ငန်းတွေရဲ့ပမာဏအားဆိုရင်လဲဒေါ်လာ985သန်းအထိရှိခဲ့တဲ့အကြောင်းလဲမြန်မာစုရကတရားဝင်ထုတ်ပြန်ထားတဲ့အချက်လက်တွေကဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ရဲ့ကုန်သွယ်ရေးစစ်ပွဲဖြစ်နေချိန်ကာလမှာကုန်ပစ္စည်းထုတ်လုပ်တဲ့တရုတ်လုပ်ငန်းရှင်တချို့မြန်မာနိုင်ငံလေးကိုသူတို့လုပ်ငန်းတွေပြောင်းရွှေ့နေတဲ့အကြောင်းကိုအောင်လင်းဦးပြောပြသွားတာပါအခုတော့အီရန်အမေရိကန်အခြေအနေကိုလည်းလေ့လာကြည့်ကြအောင်ပါပြီးခဲ့တဲ့သတင်းပတ်တဲ့အမေရိကန်စစ်သုံး drone ယာဉ်တစ်စင်းကိုအီရန်နိုင်ငံကပစ်ချလိုက်ပြီးမှတော့အမေရိကန်ပြောင်စုနဲ့အီရန်တို့ကြားဆက်ဆံရေးတင်းမာမှုအရှိန်မြင့်လာတဲ့ကိစ္စလက်တလောပြည်လည်သွားဖို့တော့မရှိသေးပါဘူးအီရန်ကိုပြန်လည်တုတ်ပြန်တိုက်ခိုက်ဖို့သမရထရန့်ကအမိပေးခဲ့ပြီးကမှအချိန်ကပ်ပြီးတော့ရဆိုင်ခဲ့လို့တိုက်ခိုက်မှုတွေတော့မဖြစ်ပွားသေးပါဘူးဒီသတင်းမှတ်ထဲမှာပဲဥရောပသမဂ္ဂရဲ့နိုင်ငံခြားရေးဆက်ဆံရေးမူဝါဒအကြီးအကဲမိုဂါရီနီတယောက်ဒီအကြက်တဲအကြောင်းဆွေးနွေးဖို့ဝါရှင်တန်ကိုရောက်ရှိလာမှာဖြစ်ပါတယ် VOA သတင်းနောက် Henry Richway သတင်းပေးပို့ထားတာကိုတော့ကိုရဲမင်းထွန်းကရှင်းပြပါမယ်
American နိုင်ငံရဲ့စစ်သုံး drones ရေးတစည်းကိုအီရန်ကလွန်ခဲ့တဲ့အပတ်ကပစ်ချလိုက်လို့ဒေသတွင်းတင်းမာမှုတွေမြင့်တက်ခဲ့ရမှာပဋိပက္ခအစဖြစ်လို့နှိပအခြေအနေကိုရောက်ခဲ့တာကိုတွေ့ခဲ့ရပါတယ်။ဒီအခြေအနေဟာဥရောပသမဂ္ဂကို American နဲ့ Iran အကြားကြားညက်စေတဲ့ဆုတ်ဆူးစာယူအခြေအနေကိုရောက်ရှိစေခဲ့တာပါ။2015ခုနှစ်သဘောတူစာချုပ်ကိုဆွန့်လွှတ်လိုက်တဲ့ American နိုင်ငံကတစ်ဖက်နဲ့ဥရောပကဒီသဘောတူစာချုပ်ကိုဆွန့်လွှတ်ရင်သူ့ရဲ့အနုမြေစီမံကိန်းကိုပြန်စတင်မယ်ဆိုရဲအီရန်နိုင်ငံကတစ်ဖက်ဒီနှစ်ဖက်အကြားဥရောပကိုအကြိုက်ရိုက်စေခဲ့တာပါဥရောပကောင်းဆောင်မှုကွန်ရက်က Israel Herman ကဥရောပရဲ့အနေအထားကိုအခုလိုပြောပါတယ
် It also puts the Europeans in a very difficult position and undermines their credibility as an international foreign policy actor
ဒ ီအချိန်လေးကဥရောပကိုတော်တော်ခက်ရခက်ရအနေထားရအောင်တွန်းပို့လိုက်တာပါစိတ်ဆက်ညှိနှိုင်းသမားဆိုပြီးသူတို့ပေါ်ယုံကြည်နေတာကိုလည်းထိခိုက်သွားစေခဲ့ပါတယ
်မကြာသေးခင်ကအိုမန်ပင်လယ်ကွေ့မှာရေနံတွေတမောတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအီရန်ရဲ့လက်ချက်လို့အမေရိကန်ပြည်ထောင်စုကဆွဆွဲထားပါတယ်ဒါပေမဲ့အီရန်ကငြင်းဆိုခဲ့ပါတယ်ဗြိတိန်ကအမေရိကန်ပြောတာကိုထောက်ခံပြီးဂျာမနီကတော့အထောက်အထားပို့လို့တယ်လို့ဆိုပါတယ်ဒီလိုအခြေအနေမှာပဲအီရန်ကသူ့ရဲ့တန့်စင်ယူရေနီယံထုတ်လုပ်မှုကိုမြင့်တက်မှာဖြစ်လို့2015ခုနှစ်သဘောတူညီချက်ကခွင့်ပြုထားတဲ့ယူရေနီယံပိုင်ဆိုင်မှုပမာဏထက်ကျော်လွန်သွားရမယ်လို့လည်းပြောပါရယ်။ဥရောပသမဂ္ဂကတော့နှစ်ဖက်စလုံး၈ဆက်မတိုးကြဖို့တိုက်တွန်းနေပါရယ်။ဂျာမနီဝန်ကြီးချုပ်အဟီလာမာကဲလ်နဲ့ပြင်သစ်သမ္မတအီမန်နီယယ်မက်ခရွန်တို့ကသူတို့ရဲ့ဆိုးရိမ်ပူပန်မှုကိုအခုလိုပြောပြပါရယ်။
Saratan am Rande, natürlich sind wir besorgt
über die Situation. Of course we are concerned about the situation and are planning on diplomatic negotiations. ဟုတ်ပါရဲ့ရှင်ကျွန်တော်တို့ဒီအခြေအနေအတွက်စိုးရိမ်ပူပန်မိပါတယ်။တိတ်တင်းမာနေတဲ့အခြေအနေမှာနိုင်ငံရေးအရာဖြေရှင်းနိုင်ဖို့တန်ရေးတမန်ရေးဆွေးဆက်ဆွေးနွေးပွဲတွေအပေါ်ပဲအားကိုးနေရပါတယ်။
Nous devons absolument éviter l'escalade.
I invite all the parties.
ဆက်ဆိုင်တဲ့သူတွေအားလုံးစိတ်အေးအေးထားဖို့နဲ့စဉ်စဉ်စားစားလှုပ်ကြဖို့ကျွန်တော်တောင်းဆိုချင်ပါတယ်။
ဒေတာရဲမှာအီရန်နိုင်ငံနဲ့ဘလို့ပဋိပက္ခမျိုးပဲဖြစ်ဖြစ်အရှေ့လယ်ပိုင်းဒေတာတွင်းကိုအခုဆက်သွားမှာဖြစ်တယ်လို့လည်းပြောနေကြပါတယ်။ဒီအကြောင်း Royal United Service Institute က Jack Watling ကအခုလိုပြောပြပါတယ်
။ It has to face essentially a regional deep battle which means activating a lot of the assets they've developed.
ဒေတာတွင်းမှာတိုက်ပွဲတွေထဲထဲဝင်ဝင်တက်ရောက်ဖို့ရှိပါလိမ့်မယ်။ဆိုလိုတာကအီရန်ကဒေတာတွင်းမှာရှိတဲ့သူတက်နိုင်တဲ့အကုန်လုံးကိုအသုံးချတော့မှာပါ။လေဗနွန်တို့အီရတ်တို့မှာရှိတဲ့သူ့လူတွေနဲ့တိုက်ချင်းပစ်ဒုံးတွေလိုမျိုးတွေပေါ့။
ဗြိတိန်နိုင်ငံကတော့စစ်တစစ်မတော်တဆဖြစ်သွားမှာကိုစိုးရိမ်နေတယ်လို့ပြောပါရယ်။ဒါဆိုဥရောပကဒီတင်းမာမှုကြီးရောပါသွားဖို့မလုပ်နိုင်မလဲ။ဥရောပကောင်ဆောင်မှုကွန်ရက်ကအစ်ဇဲလ်ဟဲလ်မန်ကတော့စစ်ဆင်ရေးသမားအလုံးဆက်လုပ်တင်တယ်လို့ပြောပါရယ်။ဒီအပတ်တည်းဥရောပနိုင်ငံခြားစစ်ဆင်ရေးမူဝါဒအကြီးကဲဖက်ဒရီကာမိုဂါရီနီလဲဝါရှင်တန်ကိုရောက်လာပါရမယ်။ဒါပေမဲ့အမေရိကန်နဲ့အီရန်တို့စစ်ဆင်ရေးပိုပြီးတင်းမာလာနေတာကြောင့်ဥရောပသမဂ္ဂရဲ့စိတ်ဆက်ညှိနှိုင်းရေးသမားဆိုတဲ့အနေအထားဟာအရေးမပါပဲဘေးကိုရောက်လာနေကြောင်းပါခင်ဗျာ
ကျက်စစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့ကျက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရည်ဖို့လာမယ့်ဇူလိုင်လ၁ရက်နေ့ကနေစတင်ပြီးကျက်စစ်တာကတွေတိုးကောင်းမယ်လို့ကျက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုလျှက်စစ်တရားကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲအခုလိုမီတာကတွေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောလူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလားဇွန်လ29ရက်စနေနေ့ညတည်းရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမင်းမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည်းရက်လေးလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
စနေည view ရဲ့တရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုတဲ့သောရရှင်နေအနေနဲ့ည9နာရီမတိုင်မီကျွန်တော်တို့ VOA ကိုဆက်သွယ်ပြီးတော့ဝင်ရောက်ဆွေးနွေးနိုင်ကြပါတယ်ခင်ဗျာ VOA ရနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်ခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ51 kHz 9335ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းစက်မကြီးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အန်ဒီဆိုရနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောလို့ရသူရှိပါတယ်ကျွန်တော်တို့အခုဂရနီသမိုင်းမှာပေါ်ထုတ်ရင်ကိစ္စနဲ့ပတ်သက်ပြီးတော့အခုတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတော့ညတ်တမှုလုံးဝမရှိဘူးဆိုတဲ့အကြောင်းကျွန်တော်ပြောချင်တယ
်နောက်ပိုင်းမှာတိုင်းရင်းသားဒေသတွေကထူးခြားဖြစ်စဉ်တွေကိုအပြည့်စုံနားဆင်ရမှာပါခင်ဗျာအခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အားကစားနဲ့ရုတ်တရက်သေးဆုံးခြင်းအပိုင်းနှစ်ကိုတင်ပြမှာဖြစ်ပါတယ်အားကစားလုပ်တာကြောင့်နှလုံးထိပြီးတော့ရုတ်တရက်တည်ဆုံးမှုမဖြစ်ရအောင်ချက်ချင်းအရေးပေါ်ပြုစုကုသမှုပေးပြီးတော့အမြန်ဆုံးဆေးရုံပိုတင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။အရေးပေါ်ပြုစုကုသမှုတွေကိုဘယ်လိုလုပ်ပေးနိုင်တယ်လဲဘယ်လိုပြင်ဆင်ဆောင်ရွက်တင်ပါတယ်လဲဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းတင်ပြထားပါတယ်။
โอเคရေဘော်တကူဆရာဝန်ကြီးဒေါက်တာမမုံခင်ဗျာအားကစားပြင်းပြင်းထန်ထန်လှုပ်တာကြောင့်နှလုံးနဲ့ပတ်သက်ပြီးတော့ဗောနအသက်ဆုံးရှုံးနေတဲ့ဘိုင်ကိုကျွန်တော်တို့ပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်ရခြင်းအကြောင်းရင်းတွေကာကွယ်နိုင်တဲ့အနေအထားတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာကြီးအဲ့တော့ဒီတစ်ခေါက်တော့ဆရာကြီးဒီဖြစ်လာပြီလို့ရှင်ဗောနဘလို့ကာကွယ်နိုင်တယ်အသက်မဆုံးရှုံးအောင်ဗောနဘလို့မျိုးအရေးပေါ်ပြည့်စုံကုသပေးတဲ့နယ်ဆိုတာကိုကျွန်တော်တို့အဓိကပြောမှာဖြစ်တဲ့အတွက်ဆရာကြီးဒီဖြစ်လာလို့ရှိရင်ဘာတွေကိုအဓိကစပြီးတော့တတိထားတင်လဲဆရာဘာတွေလုပ်တင်လဲ
ဒီကတော့အင်္ဂလာပွဲတွေလားအင်္ဂလာသမားတွေဖြစ်လို့ဖြစ်တဲ့ဂျူတီရဲ့ဒေတာသွားမယ်ကျမထနိုင်အောင်ဒီလိုခြေမျိုးရှိတာနဲ့တကယ်လေချက်ချင်းပြည့်စုံကုသမီရမယ်လူကတော့ကိုယ်နဲ့တူကစားနေတယ်လေအထူးသဖြင့်ဘောလုံးပွဲလိုပါမျိုးဗိုလ်လီဘောပွဲလိုပါမျိုးဒါပြင်ပတ်တိပေးတဲ့ရှိတဲ့ဆေးပွဲပါရှိတယ်ဒီလိုပွဲတွေချက်ချင်းအင်္ဂလာသမားကိုတကယ်တော့အာရုံတိုက်ပြီးတော့ဒီဘောကူရမှုတွေပြေးပြီးတော့ပေးတယ်ပထမဆုံးအစီအလင်းနဲ့သူ့ကိုစမ်းသပ်ကြည့်ဖို့လိုတာကနှလုံးကုန်သေးလားမကုန်ဘူးလားကျတော့သူ့ရဲ့သွေးကုန်လုံးစမ်းနေရတယ်။ဒေဝဲမှာရှိတဲ့သွေးတို့ကြောကြီးရနေပြီးတော့လက်သေးနဲ့မေးရိုးနဲ့အောင်းတာမှာဒီလိုစမ်းကြည့်လို့အဲ့တော့သွေးကုန်လုံးကမရဘူးဆိုရင်အသက်ရှူတာမရှူတာကြည့်ရမယ်ဒီမှာအသက်မရှူနိုင်တော့ဘူးအသက်ရှူလည်းရက်နေတယ်။ဘာလို့ပြောဆိုဒီရလာမရလားကြည့်ရတယ်။ဒီလည်းမရဘူးဆိုရင်ဒီသုံးချက်နဲ့ညီနေတယ်ဆိုတာမျိုးတွေနဲ့နှလုံးကိုဖိတယ်အရေးပေါ်ပြည့်စုံကြတဲ့ညီနေချက်ချင်းပြည့်စုံကြတာအဲ့တော့အဲ့ဒီညီကိုကစားနေတဲ့အဖွဲ့ချင်းချင်းတော်၎င်းဒိုင်ယူကြီးတော်၎င်းပွကြီးပိတ်သက်တော်၎င်းဆေးအဖွဲ့တော်၎င်းအဲ့ရနေပြီးတော့လုတ်တက်လို့လုတ်လိုက်ရင်90ရာခိုင်နှုန်း survivor rate ကများလာအဲ့လိုမျိုးတွေမလုတ်နိုင်မလုတ်ရင်ဆက်ချောက်ရအောင်နေအောင်မယ်သူကရှင်းနိုင်ကြည့်ရှု
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့အရေးပေါ်ပြည့်စုံကြတာမျိုးဘယ်လိုလုပ်ရမလဲဆိုတာအတိအကျရှင်းပြပေးလို့ရမှာဆရာ
PPR လို့ခေါ်တာပေါ့နော်အင်္ဂလိပ်လိုဆို cardiopulmonary resuscitation မှာရင်ဘက်လိုက်တဲ့ပြည့်စုံကြတဲ့ညီတွေအဲ့ကျတော့လူနာမှုချက်ချင်းနဲ့ပြည့်စုံလိုက်တယ်ပြီးတော့မာတဲ့နေရာတစ်ခုခုကိုရွှေ့လိုက်တယ်ရွှေ့ပြီးတော့လူနာကိုပြည့်စုံပြီးလူနာရဲ့ရင်ဘက်အလဲကောင်ပေါ့နော်ရင်ရိုးရိုးရဲ့အပေါ်နှောင်းကိုပြည့်စုံကြတဲ့လူကလက်နှစ်ဖက်ကိုချိတ်ပြီးတော့လက်ကနောင်နဲ့ခိုက်ပုံကိုဒရောင်စိတ်ကိုထုံထုံတန်းပြီးသိရရင်ဘက်ကိုဖိနှိပ်ရဖိနှိပ်တဲ့အခါမှာအချက်30နှိပ်ရတယ်နေပြီးရင်နောက်တစ်ယောက်ကနှာခေါင်းကိုပိတ်ပြီးတော့ဒီဘက်ကနေပြီးတော့လေမှုသွင်းတဲ့မကျင်တော့
ဟုတ်ကဲ့ဆရာအဲ့ဒီကြော်ဒီနှလုံးကိုဖိရတဲ့ဒီလေမှုသွင်းတာအတွက်ပေါ့နော်အချင်းဟိုကန့်သက်ထားချက်ကရှိလားဆရာကြီ
းအချင်းတုံးတဲ့ရင်ဘက်ကိုပြိနေတဲ့အခါမှာနှိပ်ရမယ်နှုံသားလို့ရှိတယ်။တိမိမိကိုအချင်းတရားနဲ့120ခုနှိပ်ရမယ်။အများကြီးပြိနှိပ်တော့လေးဆိုအဲ့လိုမျိုးနော်အင်းလိုခေါ်ရင်တော့သူကပို့ပြီးတော့အချင်းပြင်းတယ်။ဒါထဲမှာအဲလေးတက်တဲ့ခေါ် 1N 2N 3N 4N 1 2 3နေရာလေးကျမှာသူနှိပ်သွားမှာနော
်။တစ်ခါနှိပ်တိုင်းပါပါဆရာနော်။ဟု
တ်ကဲ့တစ်ခါနှိပ်ရင်မှာ1သူဝေးနေကြမှုတွေပြီးရလုံလားလေးကိုတမိမိကိုဒီတရားလေးတရားနဲ့ဆက်ပြီးပြောနေကြတာတစ်ဆက်ကမှနှစ်ချိန်လုံးတော့ပြရမှာအဲ့ဒီအချိန်မှာပဲတကယ်လို့များအားလားကွင်းထဲမှာ AED လို့ခေါ်တဲ့ automatic exchange regulator ကို AED ကအလိုလျောက်လုံးလို့ဆိုရတဲ့အဲ့ဆက်ကရမ်းလွယ်လူတိုင်းသုံးလို့ရ ုံမျိုးတို့တဲ့နိုင်ငံတွေမှာဆိုရင်စတိုးဇာရင်တို့သုရှင်ရုံတို့ဒီသာဘူတာရုံတို့ဘတ်စကားအတိတ်ဒီလိုမျိုးတွေမှာတော့ထားလို့ရှိရင်လူတိုင်းတွုံးလို့ရအောင်လုပ်ရတယ်အဲ့ဒီဆက်ကိုအနည်းဆုံးရှိရင်အဲ့ဒီဆက်ကြောင့်ဒီအသက်ရှင်မှုနှောင်းကလည်းပိုတက်တယ်အဲ့ဒီဆက်ကိုပြေးယူဖို့အတွက်တယောက်ကိုခိုင်းရမယ်အဲ့ဒီပြေးယူပြရမယ်ဆိုရင်ရောက်လာဒီနှလုံးကိုဖိနှိပ်နေတာကိုတော့ကျလို့မရဘူး
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့အဲ့ဒီဆက်ကိုဘယ်လိုမျိုးသုံးနိုင်လဲဆိုတာအတိအကျရှင်းပြပေးရလားဆရာ
ဆက်မှာပါတဲ့တေကာကတ်ထားတဲ့အကြားလေးနှစ်ခုရှိတယ်အဲ့ဒီအကြားလေးကလည်းဒီနေရာမှာကတ်မယ်ဆိုတော့ပုံပါတယ်ရှင်းပြပြဒေဗနစ်များပဲတပတ်ချက်စီမှာကတ်ပြီးတဲ့အခါမှာဆက်ကနှလုံးခုန်တံကိုကတ်ပြီးတော့ဒီတက်ကျင်ကတ်စပြီးတော့စစ်စေးစစ်စေးရုံချိန်မှာခဏကျက်ပေးပါလို့ဆက်ကသူ့လိုလိုတန်ထွက်လို့တော့အော်ဟာအော်တဲ့အခါကျရင်ဒီနှလုံးခုန်နေတဲ့လူကခဏလေးရက်ပြလိုက်လို့လည်းရင်ဆက်ဆက်ကတော့ရက်ပြလိုက်အဲ့ဒီဆက်ကနေပြီးတော့ဒီနာအတွက်ချောရိတ်ဖို့လိုပါတယ်ချောရိတ်တဲ့ခလုတ်ကိုနှိပ်ပါလို့ပြောတယ်နှိပ်ပါလို့ပြောတဲ့အချိန်မှာအဲ့ခလုတ်ကိုနှိပ်လိုက်နှိပ်လိုက်တဲ့နောက်ပြင်းတဲ့ဒူနာချောရိတ်လိုက်တဲ့အခါမှာနှလုံးခုန်မှပြန်ရလာတာမျိုးရှိတယ်ဒီလိုဖြစ်ခြင်းမရသေးဘူးဆိုရင်ဆက်ပြီးတော့ဂျင်ဘတ်ဖိတာလေးပုံသွင်းတာထပ်လုပ်နေရမယ်ပြီးနောက်5မိနစ်ကြာတဲ့အခါမှာဆက်ကတခါပြန်ပြီးတော့သူစစ်စစ်ဒီလေးတစ်တက်နဲ့ချောရိတ်နဲ့မလိုက်ဘူးဆိုတာကိုသူကပြောတယ်ဒီတိုင်းနဲ့ဆိုရင်နှလုံးကိုဆက်နိုင်မယ်ရိုက်ဆိုတဲ့အချိန်ကျရင်အဲ့ခလုတ်လေးကိုနှိပ်လိုက်တဲ့အခါကျရင်နှလုံးဆက်ကနေပြီးတော့နှလုံးကိုရေးစစ်တက်ပြုတ်ပြီးတော့ရိုက်တော့ဒီလိုမျိုးနဲ့အသက်ကြီးပြန်ရှင်နေဘူးတဲ့လူအများကြီးရှိရုပ်သာအရဲကိုတုံးကြတော့ပြင်ပွဲလုပ်တဲ့အာဏာပွဲတွေဆိုရင်ဒီဆက်ကိုအရှိမဖြစ်ထားရတဲ့ဥပဒေရထားရတဲ့အခြေအနေမျိုးရောက်ပါတယ်အဲ့တော့ရေးပေါ်အန်ဂျူလန်စီမလာခင်ဆက်ကြဒီဥစ္စာကိုဇက်တိုက်လုပ်ပေးနေမယ်ဆိုရင်ဒီအာဏာသမားရဲ့သက်ရှင်မှုနှုန်းကပိုပြီးတော့မြင့်မားလာတာကိုတွေ့ရ
ဟုတ်ကဲ့ဆရာဒီဆက်ပေါ်ဆရာနော်တော်တော်အသုံးဝင်တဲ့သဘောရှိတဲ့အတွက်ဒီရေဝကမလာခင်မှာအမြန်သုံးနိုင်အောင်ဆက်ရည်မြန်မာနိုင်ငံမှာဘလူနေရာတွေကနေအမြန်သွားပြည့်ဖြည့်လို့ရနိုင်လဲ
တကယ်တော့ AED ဆိုတဲ့ဆက်ကလေအပိုင်းမှာလည်းတကယ်ပြန်ပွဲလေးလုပ်မယ်ဆိုရင်အာကစားအဖွဲ့ချုပ်ဒီအကုန်လုံးမှာအဲ့ဒီဆက်လောလောဆယ်မြန်မာနိုင်ငံမှာရှိနေဒီဆက်ကတကယ်ဥမာသူ့နာအာကစားကွင်းလိုမျိုးအန်ဖန်ကွင်းလိုမျိုးမြန်မာမျိုးတွေမှာဆိုရင်အာကစားကွင်းတွေစီးကန်းတွေမှာစီးအဖွဲ့တွေလက်ထက်မှာထားတာပုံမှန်ပြီးမှရှိနေတယ်။နောက်ပြီးတော့ဒီဆက်ကအနည်းဆုံးဆိုရင်တော့ကျွန်တော်လူစီကစတိုးဆိုင်လို့ခုဆိုရင်တော့ဟိုတယ်တို့ကမ္ဘာနဲ့မိသားရစီးကန်းလို့ကျုပ်ပါကစ္စတန်ကရောမြန်မာမှာလည်းဒီဆက်ပြေပေါ်မှာအခုလိုဆိုရှိဘူ
းဟုတ်ကဲ့ဆရာရေအခုလိုအရေးပေါ်ပြည့်စုံမှုကောင်းနိုင်ပြီလို့ရှိရင်တော့အမြန်ဆုံးဆေးရုံရဖို့အပိုင်းပေါ်ဆရာနော်အဲ့ဒီအပိုင်းအတွက်ကောဆရာရေအရေးပေါ်ခေါ်နိုင်တဲ့နံပါတ်နဲ့ဘယ်လိုမျိုးဆက်သွယ်သင့်လဲဆိုတာကအကြံပေးပါအောင်ဆရာရေ
တကယ်ပြန်ပွဲလေးဆိုရင်တော့ကျွန်တော်တို့ကအခုပမာဏမှာတော့မှဖြစ်နေကောင်ရေးပေါ်ဆေးဖွဲ့ရအများဖြင့်ဒီတေဝင်ပြန်ပွဲလေးမှာဆိုရင်လည်းပြောင်းမပါရင်တော့မှဒူနာကြီးဖြစ်ဖြစ်ဒီဒူနာကြီးရေးပေါ်ဒူနာကြီးရင်အထွက်ဖြစ်ဖြစ်ခေါ်ထားလို့ရှိအများကြီးတော့တကယ်လို့များရေးပေါ်ခေါ်မယ်ဆိုရင်တော့ဒါကဗမာပြည်မှာရေးပေါ်နံပါတ်ကိုအရန်ထိုးတက်မှုတော့မရှိသေးဘူးထို့သော်လည်းကိုလုံးမဲ့အာဂါဂါခွင်းနဲ့အနည်းဆုံးခေါ်ဆိုနိုင်တဲ့အန်ဂျီယာနော်ဗမာပြည်မှာတော့သောဒေရန်ကုန်မြို့မှာအစိုးရအသေးဦးမျိုးခေါ်ဆိုလို့ရတယ်လို့ဒါပေမဲ့လူမှုရေးအသင်းကပို့ပြီးတော့စဉ်းစားဖြစ်လူမှုရေးအသင်းဒူနာကြီးရင်အထွက်အများကြီးရှိတယ်အဲ့ဒီတော့ဒီလိုလူမျိုးရေးတွေကလည်းတကယ်ခေါ်ဆိုရမယ့်နံပါတ်တွေကအာဂလာကွန်းနဲ့မှာအရေးပေါ်ရင်ခေါ်ဆိုရန်ကြတဲ့ဟာမျိုးစိုင်းမစ်လေးတွေတကယ်တော့ညမြင်တာကိုထည့်ထားမှတရားတော်ဖြစ်ရင်တယ်လီဖုန်းနဲ့အနည်းဆုံးကိုလှမ်းခေါ်လို့ရတော့တဲ့အခြေအနေရှိတာ။နောက်ဆက်တော့ဗမာပြည်မှာနံပါတ်တွေအများကြီးဖြစ်နေတယ်။ဒါမှမဟုတ်ကျွန်တော်တို့ဒီအရေးပေါ်ဖွင့်ရတော့နောက်ပိုင်းမှာကဏ္ဍသုံးလုံးနဲ့192ဆိုတဲ့နံပါတ်ကိုအရေးပေါ်နံပါတ်ဖြစ်ခေါ်ဆိုလို့ရအောင်တော့ဒီကြောင်ရင်တော့တံခိုးမျိုးမှာခေါ်ဆိုနိုင်မှုအခြေအနေရှိပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍပြီးခုတခါတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့လက်နက်ကင်အဖွဲ့18ဖွဲ့ထဲမှာတပြည်လုံးအပြည့်ရသဘောတူစာချုပ်ကိုလက်မှတ်ထိုးတဲ့10ဖွဲ့နဲ့မထိုးရသေးတဲ့9ဖွဲ့ရှိပါတယ်။လက်မှတ်မထိုးတဲ့9ဖွဲ့ကိုဥဆောင်နေတဲ့ဝါတက်ဖွဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်။ဒုက္ခရဲ့ APL ကဝပြည်တွင်းစည်းညီရေးပါတီနဲ့ဝါတက်ဖွဲ့ရဲ့အနှစ်30ပြည့်အခမ်းအနားပန်းစားမှာကျင်းပပါတယ်။ဝစစ်ပြည်8000ကျော်လောက်လက်နေကြီးငယ်မျိုးစုံနဲ့စည်ရေးပြကြပါတယ်။စီးပြအခမ်းအနားတွေမှာနေပြည်တော်ပြီးရင်ပန်းစားဟာအကြီးဆုံးပဲလို့ပြောနိုင်ပါသေး။ဒါကြောင့်ဝတွေဟာစင်ပြိုင်အစိုးရနဲ့စင်ပြိုင်တပ်မတော်တည်ထောင်နေတယ်လို့ဇွန်လ၂ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတပ်မတော်ပြန်ချရေးအဖွဲ့ကတုံ့ပြန်ပါတယ်။တမန်စီးပြပွဲသာဖြစ်ပြီးတပ်မတော်နဲ့ပြိုင်တာမဟုတ်ဘူးလို့ဝကဖြေရှင်းပါသေး။တကယ်တော့ဝါတွေဟာထောက်လိုင်းရင်းနဲ့နားလည်မှုယူပြီးအပြစ်အခက်ရက်စဲခဲ့တာဖြစ်ပါတယ်။ဘာသာကျုပ်စာရမ်းမှာ လက်မှတ်ထိုးတာမဟုတ်ပါဘူးထောက်လှမ်းရေးရဲ့နှုတ်ကပတ်ကိုယုံကြည်လို့အပြစ်ရပြီးစီးပွားရေးဝင်လို့တာဖြစ်ပါလေ1989က2017အထိအနည်း20ကျော်စစ်အစိုးရနဲ့ဝါတပ်ဖွဲ့ဟာနားလည်မှုနဲ့ဆက်ဆံလာပါတယ်ဦးသိန်းစိန်အစိုးရတက်လာတော့မှတိုင်းသားလက်နက်ကိုင်အဖွဲ့အသီးသီးနဲ့သဘောတူချက်တွေလက်မှတ်ထိုးတာဖြစ်ပါတယ်
ဦးသိန်းစိန်အစိုးရနဲ့ဝါတပ်ဖွဲ့ရဲ့ပထမဦးဆုံးသဘောတူညီချက်ကို2017အောက်တိုဘာ1ရက်နေ့ကလာရှုမှာလက်မှတ်ထိုးပါတယ်။တနေ့ကျတော့ဦးအောင်တောင်ခေါင်းဆောင်နဲ့အစိုးရညီညာရေးအဖွဲ့နဲ့ဦးရှောင်းမင်းလျံခေါင်းဆောင်နဲ့ဝါညီညာရေးအဖွဲ့2012ဒီဇင်ဘာ25ရက်နေ့ပန်းစမ်းမှာသဘောတူလက်မှတ်ရေးထိုးကြပါတယ်။သဘောတူညီချက်6ခုထဲမှာပြည်ထောင်စုလွှတ်တော်ကိုဝါကိုယ်စားလှယ်စေလွှတ်ရေးကိစ္စဆက်လက်ဆွေးနွေးဖို့လည်းပါဝင်ပါတယ်။နောက်၆လကြာတော့အစိုးရညီညာရေးကော်မတီဒုက္ခတာဦးသိန်းစောနဲ့ဝါကိုစလဲဦးကြောက်ကော်အန်း2013ဇူလိုင်လ12ရက်နေ့ကျိုင်းတုံမှာသဘောတူညီချက်လက်မှတ်ထိုးပြန်ပါတယ်ရခင်သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အရင်ကရှိခဲ့တဲ့နားလည်မှုယုံကြည်မှုအတိုင်းညှိနှိုင်းဆွေးနွေးဖြေရှင်းဖို့နဲ့ခွဲထွက်ခြင်းမပြုဘဲနိုင်ငံတော်တည်ထက်ခံမြဲအောင်လုပ်ဖို့နှစ်ဖက်လုံးကသဘောတူညီကြပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေအကန့်နှစ်ဥမာ96မှာဝနယ်ကိုကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ပေါ်ပြထားပါတယ်။ဒါကိုမကျေနပ်လို့2010နဲ့2015ရွေးကောက်ပွဲနှစ်ခုစလုံးဝနယ်မှာကျင်းပခွင့်မပြုပါဘူး။ဝအာဏာပိုင်တွေရဲ့ခွင့်ပြုချက်မရရင်ဝဒေသမှာဘ ਹੁ အစိုးရလည်းဘာမှမလုပ်နိုင်ပါဘူး။ဝနယ်မြေမှာဝတပ်ဖွဲ့ကလဲပြီးဘယ်သူကမှလက်နက်ကန်ဆောင်ခွင့်မရှိတဲ့အတွက်အစိုးရတက်လဲကန်ဆောင်ခွင့်မရှိပါဘူး။ကိုယ်ပိုင်အုပ်ချုပ်ရေးအစီအစဉ်ဟာဝဒေတာဖြစ်ပါတယ်ပထဝီအနေအထားအမျိုးသားစိတ်ဓာတ်မူရစေဝင်ဝင်နဲ့တရုတ်ရဲ့ထောက်ပံ့မှုကိုပေါင်းစပ်လိုက်တဲ့အခါမှာဝနယ်မြေဟာအာဏာအပြည့်အဝရှိတဲ့ပြည်နယ်တစ်ခုလိုဖြစ်နေပါတယ
်တရုတ်ပြည်ဘက်မှာဝတိုင်းရင်သား5သိန်းကျော်ရှိပြီးမြန်မာပြည်ဘက်မှာ5သိန်းကျော်ရှိတယ်လို့ခန့်မှန်းကြပါတယ်အခြားလက်နက်ကိုင်အဖွဲ့အစည်းတွေမှာခွဲထွက်ပြီးဒဇင်ထောင်နာမျိုးရှိပေမဲ့ဝသွေးစီညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုပြန်ဆိုင်မဲ့အဖွဲ့အစည်းဝနယ်မြေမှာမပေါ်သေးပါဘူးဒါဟာဝအဖွဲ့ရဲ့အားသာချက်တစ်ခုဖြစ်ပါတယ်ကွန်မြူနစ်လက်အောက်ခံဖြစ်ခဲ့တဲ့ဝအဖွဲ့ဟာဗဟိုချုပ်ကန်မှုစနစ်ကိုကျင့်သုံးပါတယ်ကိုယ်ပိုင်နဲ့ကိုယ်ကာကွယ်နိုင်ဖို့ကိုယ်ပိုင်နဲ့တွင်းကရန်သူကိုရှင်းလင်းနိုင်စွာရှိဖို့ကိစ္စဟာလည်းပြည်내ထီထောင်ရေးမှအရေးကြီးပါတယ်စစ်အင်အားကြောင့်ဒီအခြေအနေကိုအနှစ်30ကျော်ထိန်းသိမ်းနိုင်ခဲ့ပေမဲ့ရေရှည်ရပ်တည်ဖို့အခက်အခဲရှိမယ်လို့သုံးသပ်ကြပါတယ်နေရာတိုင်းမှာလက်နက်အားကိုပြီးပြဿနာရှင်းလို့ရတာမဟုတ်ပါဘူ
းသဘောဆဆူကြီးကတော့နိုင်ငံရေးဆွေးနွေးနိုင်မှုအတွက်တပြည်လုံးအပြည့်အခက်ရစရေးသဘောတူစာချုပ် MCA ကိုလက်မှတ်ထိုးရမယ်လို့ဝအဖွဲ့ကိုပေးပို့တဲ့တဝန်လွှာမှာဖော်ပြပါတယ်ဝအဖွဲ့ကလည်းလက်မှတ်မထိုးတဲ့ရခင်ရပ်တည်ချက်ကိုထပ်မံအတည်ပြုပြောဆိုပါတယ် MCA တတန်း၃နှစ်ကျော်လာတဲ့အခါမှာလက်မှတ်ထိုးတဲ့အုပ်စုနဲ့မထိုးတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုကွဲသွားပါတယ်လက်မှတ်မထိုးတဲ့အုပ်စုမှာဝအဖွဲ့ကချင်အဖွဲ့ရှမ်းအဖွဲ့ကိုးကံအဖွဲ့တာရင်အဖွဲ့မိုင်းလားအဖွဲ့နဲ့ရခိုင်အဖွဲ့စတဲ့အဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီးဝအဖွဲ့ဥဆောင်တဲ့ဖက်ဒရယ်နိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်လွန်ခဲ့တဲ့ဇွန်လ16ရက်နေ့19ရက်နေ့မှာဒီကော်မတီဝင်တွေပန်ဆန်းမှာအစည်းအဝေးကျင်းပပြီးအပြည့်အကိစ္စကိုဆွေးနွေးကြောင်းသိရပါတယ်။ဝါဦးစည်းတဲ့ခုနှစ်ဖွဲ့အုပ်စုမှာတိုင်းရင်းသားစစ်အင်အားရဲ့80ရာခိုင်နှုန်းရှိပြီးအစိုးရနဲ့လက်မှတ်ထိုးထားတဲ့စေဘွဲ့အုပ်စုမှာ20ရာခိုင်နှုန်းသာရှိပါပဲ။ခုနှစ်ဖွဲ့အုပ်စုမှာဝါနဲ့မိုင်းလားအဖွဲ့ကလွဲရင်အစိုးရတပ်နဲ့တိုက်ခိုက်နေစေဖြစ်ပါပဲ။အစိုးရဘက်ကအပြည့်အစာချုပ်အရင်လက်မှတ်ထိုးဖို့လိုလားပါပဲ။ဒါပေမဲ့ဝါတပ်ဖွဲ့နဲ့ကချင်အတွေ့အကြုံအရအပြည့်အခက်ရစဲမှုကိုစာချုပ်နဲ့အကောင့်တွေဖော်လို့မရပဲအပြန်အလှန်ယုံကြည်မှုရှိဖို့ကပိုပြီးအရေးကြီးတယ်လို့နားလည်နေကြဖို့ရပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းအခြေစိုက်Fever Wine တို့ဒါတွေစီစဉ်ထုတ်လွှင့်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြည့်အောင်ပါ
အပတ်စ sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su de ni thain cha de ayat de ta rui ma phit pyet ni de aphit pyet rui ne tan yin da rui ye atan rui ko thin hat tin set tha ra phit ba de
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်အတွင်းလက်နက်ချ MPDF မွန်ငိမ့်ကျန်းကြီးကာကွယ်ရေးအဖွဲ့ဆက်ဆံရေးရုံးကိုဝင်ရောက်စီးနှင်းရှာဖွေရမှာလက်နက်တွေနဲ့မူရစ်စည်းဝါးတွေဖမ်းဆီးရရှိခဲ့ပါတယ်တူတက်သောဗုဒ္ဓဘာသာကရဲ့အမျိုးသားတပ်မတော်ခွဲထွက် DKBA အဖွဲ့ဝင်အင်အား40ကျော်ဟာအစိုးရတပ်မတော်နဲ့ BGF ထံမှလက်နက်ချခဲ့တဲ့ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရထံလက်နက်ချထားတဲ့ MPDF မွန်ငိမ့်ချမ်းရေးကာကွယ်ရေးအထူးတပ်ဖွဲ့ရဲ့မော်လမြိုင်မြို့နယ်ဖားအောက်ကျေးရွာဆက်ဆံရေးရုံးကိုအရှိတောင်တိုင်းစစ်ဌာနချုပ်ကတပ်ဖွဲ့ဝင်အင်အား40ကျော်ခန့်ကဝင်ရောက်ရှာဖွေရမှာတရားမဝင်လက်နက်တွေနဲ့မူရစ်စေဝါတွေဖမ်းဆီးရမိခဲ့ပါတယ်ဇွန်လ24ရက်နေ့လယ်ပိုင်းမှာဝင်ရောက်ရှာဖွေစစ်ဆေးခဲ့တာပါဒါအပြင်ဖားအောက်ကျေးရွာအနောက်ပိုင်းရှိ MPDF နဲ့ပတ်သက်တဲ့နေအိမ်တစ်ခုကိုတွားရောက်ရှာဖွေရမှာတော့မူရစ်စေဝါ358ပြားစေးချောက်နှစ်ချက်သားနဲ့မူရစ်စေဝါအုံပြရမှာဆက်ဆက်ပစ္စည်းတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့ရဲမှတ်တမ်းအရာသိရပါတယ်။ဒီဖြစ်စဉ်ကိုမွန်ငင်းကျိုင်းကာကွယ်ရေးအထူးတပ်ဖွဲ့ကဗိုလ်မှူးအဆင့်ရှိနိုင်အောင်အပါအဝင်၅ဦးတို့ကိုမှုပုံနယ်မြေရဲစခန်းကလက်နက်ဥပဒေပုံမှန်16စလုံး၊မူးစိတ်ပုံမှန်16ကကြီးမြန်ဆောင်21တွန်းနဲ့အမှုဖွဲ့အရေးယူထားပါတယ် MPDF အထူးအဖွဲ့ဥက္ကဋ္ဌနိုင်ရွှေအောင်ကမွေးစေဝါရံဝယ်မှုနဲ့ပြစ်မှုကျူးလွန်နေတဲ့နိုင်အောင်တို့ကိုထပ်မံအရေးယူရအောင်မယ်လို့ပြောပါတယ်မွန်ငင်းချင်းရေးကကွယ်ရေးတပ်ဖွဲ့ကိုမွန်ပြစ်သစ်ပါတီစစ်ဦးစီးချုပ်ဟောင်းဗိုလ်ချုပ်အောင်နိုင်က2008ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်
ကရင်ပြည်နယ်ဖမ်းမြို့နယ်မိဆိုင်တောင်ပေါ်မှာရှိနေတဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော်ခွဲထွက် DGP ဖွဲ့ဝင်အား40ကျော်ဟာလက်နက်ချပြီးအစိုးရတပ်မတော်နဲ့ BGF ထံမှတွားရောက်ပူးပေါင်းလိုက်ပါတယ်အခုလ23ရက်နေ့ကမြန်ကြီးမှုသုတည်က BGF 1313အခြေစိုက်စခန်းမှာခွဲထွက် DGP ဖွဲ့ကလက်နက်ချခန်းလမ်းနဲ့ပူးပေါင်းလိုက်တာပါအဆိုပါပူပေါင်းဖွဲ့လက်နက်မချခင်ဇွန်လ23ရက်နေ့မှာမိဆိုင်တောင်တွင်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေလည်းဆက်ပြီးသိမ်းရှောင်နေခဲ့ရပါတယ်ဒီအကြောင်းသတင်းလွှာကဏ္ဍမှာဆက်လက်ဖော်ပြသွားမှာပ
ါရခိုင်တပ်မတော် AA အဖွဲ့ဝင်ဆိုတဲ့တန်တရနဲ့ဖန်စီစစ်ဆေးခံနေရတဲ့မြတ်ဦးမြို့နယ်ပေါက်တော်ပြင်ကြီးရွာသားကိုနေမျိုးထွန်းဟာဒီလ24ရက်နေ့ကတိတ်ဆုံသွားခဲ့ပါတယ်ကိုနေမျိုးထွန်းဟာလက်သမားတဦးဖြစ်ပြီးဇွန်လ20ရက်နေ့ကဝေတလီကျေးရွာအနီးမှာစစ်တပ်ကဖန်စီတာခံရပြီးစစ်တော်ရဲစခန်းမှာစစ်ဆေးခံနေရစဉ်အခုလိုတိတ်ဆုံသွားတာဖြစ်တယ်လို့မြတ်ဦးမြို့ခံတွေကပြောပါတယ်တရက်ခံတွေကတော့ကိုနေမျိုးထွန်းဟာစခန်းအတွင်းညင်ပန်းနှိပ်စက်မှုတန်ကြောင့်တိတ်ဆုံသွားတယ်လို့ပြောပေမဲ့တပ်မတော်တင်းထုတ်ပြန်ရေးတာဝန်ရှိသူတွေကတော့ဒါဟာယောဂကြောင့်တိတ်ဆုံတာဖြစ်ပြီးခွဲစိတ်မှုအဖြေကိုစောင့်နေတယ်လို့ပြောပါတယ်ရခိုင်ပြည်မှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အ ਨੇ ဆုံးလူပေါင်း90ကျော်ကိုအစိုးရတပ်မတော်ကဖမ်းဆီးထားပြီးတချို့ကိုတရားစွဲဆိုထားတယ်လို့တချို့ကိုလည်းစစ်ဆေးနေဆဲဖြစ်ပါတယ်
ကရပြည်နယ်လွိုင်ကုန်းမြို့ဒေါမူကလားကြီးရွာကတောင်သူတွေကိုဇွန်လ23ရက်နေ့ညတကောင်ကျော်အချိန်မှာနေအိမ်တွေကိုရင်းအားလုံးရင်းနဲ့ဝင်ရောက်ဖမ်းဆီးခဲ့ပါတယ်။အဖမ်းခံထားရတဲ့လူတွေကတော့ဒေါမူကလားရွာကတောင်သူဦးရှောင်းရယ်နဲ့အရက်ဖက်ပြည်နယ်တည်ငြိမ်အချမ်းတရားရေးနဲ့တရားဥပဒေစိုးမိုးရေးကော်မတီဝင်တဦးဖြစ်တဲ့ဦးကိုရယ်စိုးညွတ်တို့ဖြစ်တယ်လို့ကရင်နေပြည်တောင်သူသမဂ္ဂဥက္ကဋ္ဌခူတူးရယ်ကပြောပါတယ်။ဇွန်လ23ရက်နေ့ကဒေါမူကလားကျေးရွာမှာခမရတိုက်ရင်အမှတ်250နဲ့အမြောက်တိုက်ရင်356ကိုတင်းယူထားတဲ့မြေယာအတွက်တောင်သူနေရာနိဗာခတ်နဲ့နိုင်မြေခံတပ်တွေကြားနှစ်ဖက်ခြေစဉ်ဖြစ်ပြီးနောက်ရဲတပ်ဖွဲ့ဝင်တွေကအခုလိုမျိုးလိုက်လံဖမ်းဆီးခဲ့တာပါလက်ရှိမှာဖမ်းဆီးခံထားရတဲ့လူတွေကိုလိုင်ကုံမြို့မှရဲစခန်းမှာဆင်းသိမ်းထားပြီးကျူရပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်6သိန်းနဲ့တရားစွဲဆိုထားတယ်လို့ခူတူးရယ်ကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်မှာတန်ဃာတော်တွေနဲ့လူထုတို့ကန့်ကွက်တဲ့ကြားကကြောက်မီရွေးတူဖော်မှုကိုဥအိုက်ချိုကုမ္ပဏီကနေစတင်တူဖော်နေပါတယ်။ဒီတူဖော်မှုကိုတန်ဃာတော်တွေနဲ့ဒေသခံလူထုကသွားရောက်ကန့်ကွက်ပြောဆိုရမှာတော့ RCSS ရှမ်းနဲ့နဲ့ကင်တပ်ဖွဲ့ရဲ့ခွင့်ပြုချက်ကြောင့်တူဖော်တာဖြစ်ကြောင်းဝန်ထမ်းတွေကပြောတယ်လို့ဥဆောင်ဆရာတော်ဥစောတရားကမိန့်တော်မူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး RCSS ရဲ့အတွင်းရင်းမှုဗိုလ်မှူးကြီးဆိုင်ငင်းကတော့ RCSS ကလူထုဘက်ကအမြဲယက်တည်နေမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဒီတူဖော်မှုကိုခွင့်ပြုချက်တကယ်မပေးခဲ့ရင်တော့အ мян ဆုံးကွင်းစင်း ကြည့်ရှုစစ်ဆေးပြီးအရေးယူပေးဖို့ဇွန်လ22ရက်နေ့ကတောင်ကြီးမြို့ RCSS ဆက်ဆံရေးယုံကိုတွားရောက်ပြီးတန်ကားတော်တွေနဲ့မိုင်းကင်ဒေသခံလူထုတွေကစာပေးပို့ခဲ့ပါတယ်။တီအောင်ဟင်းနဲ့ဟင်းမီတာကုမ္ပဏီရဲ့ကြောက်မီသွေးတူးဖော်မှုကိုမိုင်းကင်ဒေသခံတွေကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့လို့2018ခုနှစ်မှာကုမ္ပဏီကရပ်တန့်ပြီးအခုတပံဦးအိုက်ချိုကုမ္ပဏီကလာရောက်တူးဖော်နေတာဖြစ်ပါတယ်။
ခုတည်င်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖအံမြို့နယ်မိဆိုင်တောင်ဘက်မှာကရင်နေသားဆောင်တပ် BGF နဲ့ DKBA ခွဲထွက်အဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒေသခံတန်ဃာတော်တွေညှိနှိုင်းမှုနဲ့ DKBA အဖွဲ့ဝင်တချို့ဟာဇွန်လ23ရက်နေ့မှာ BGF ထံမှလက်နက်ချပြီးပူးပေါင်းလာခဲ့ပါတယ်။ဒီအကြောင်းကိုမိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်။
အခုတရင်ဘာမှလက်လက်ချလင်းဝင်ခဲ့တဲ့ကရင်လက်နက်ကင် DKBA ခွဲထွက်ဖွဲ့ဟာကရင်ပြည်နယ်နေကြားဆောင်တပ်ဖွဲ့ BGF နဲ့ပူးပေါင်းသွားမှဖြစ်တယ်လို့ BGF ပြောခွင့်ရဗိုလ်မှူးနိုင်မောင်စောကအခုလိုဆိုပါတယ်
။ဒီနေ့ကလည်းကျွန်တော်တို့ပူးပေါင်းမှုဆွေးနွေးတာပြီးတာဆွေးနွေးတာပြီးတာဆိုတော့အခုကလည်းတူဦးလေးပေါင်းတွင်ဝင်ရောက်လာပြီးတော့ဟိုကျွန်တော်တို့ BGF နဲ့လာပူးပေါင်းတာပေါ့ဟုတ်ကဲ့။အကျန်ကတော့ဟိုဘူပီလိုဖွဲ့မှတော့ရှိမှာပေါ့ကျွန်တော်တို့ဒီမိဆိုင်ဖွဲ့ကတော့အကုန်ပါလာပါတယ်။ကျွန်တော်တို့ဒေတာဖွဲ့မှတော့ဒီအီဂျန်တွားကိုအဲ့တော့မိမိတွေကဒီဒီတက်ပို့ပြီးတော့ဖူဖြူပို့အတွက်ကတော့ကျွန်တော်တို့စနစ်တန်လေးကိုတက်ပို့ပြီးတော့တိတ်ဖို့လုပ်မယ်လေ
။ကရင်ပြည်နယ်နေကြာဆောင်တပ်ဖွဲ့နဲ့မိဆိုင်တောင်ဆရာတော်ဦးစန္ဒဝေဒတို့ညှိနှိုင်းခဲ့ကြပြီးတော့စောတင်ဝင်ဦးစည်းတဲ့ DKBA ခွဲထွက်45ရောက်ဟာလက်နက်မျိုးစုံ29လက်နက်အတူဂျွန်လ23ရက်နေ့ကဥဒေပေါင်းအတွင်းဝင်ရောက်လာတဲ့အခမ်းအနားကို5ဝဲမြို့နယ်ပန်တော်မီရွာအခြေစိုက် BGF အမှတ်2017တိုက်ရင်မှာကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီခမ်းအနားမှာရှေးတောင်တိုင်းစစ်ဌာနချုပ်တိုင်းမှုဘိုးချုပ်မြို့မအောင်ကလက်နက်တွေကိုလက်ခံရယူပြီးတော့အခုလိုမိုက်ကွန်းပြောကြားခဲ့ပါတယ
်။ဥဒေပေါင်းကဝင်ရောက်ပြီးတော့ဒီကျန်တဲ့လက်နက်တွေအဲ့တော့အဲ့ဒါမဲ့ပြီးလို့ရှိရင်ကျွန်တော်ကဒီမီဒီယာပြည်သူ့ဘုတ်အတွက်ကျွန်တော်တို့အားလုံးသူ့ဘောဆိုရင်ကြလဲလို့ကျွန်တော်ဒီနေ့ကြုံကြည်ပါတယ်နော်ပြီးရောက်လာတဲ့စက်ဘုတ်ဝင်ဒီအားလုံးကိုကျွန်တော်ရဲ့ဆွေးနွေးရေးစာလို့လုပ်ပေါ်ခဲ့တဲ့လို့ကျွန်တော်ဒီနေ့ပြောထားပါတယ
်လက်နက်ချကောင်းဆောင်စောတင်ဝင်းကလည်းစံနဲ့တပ်ဖွဲ့ဝင်တွေနေနဲ့သူတို့လိုပဲတရားဥပဒေပေါင်းတွင်ဝင်ရောက်လာဖို့ကိုခုလိုပြောပါတယ်
ဒီခုလိုမျိုးကြီးတွေကဘုသူတက်ဖို့ပြောတာကိုမြင်ပြရတယ်။အလုံးလေးဝိလာမီတော်ပြီးဆက်လက်ဆက်ကြည့်နေတော့ဒီဒီဒီရဲ့ဒီဒီကိုဆက်ဆက်ဒီကူညာကိုတရားဥပဒေပေါ်မှာကျောင်းလေပြန်လာကြပါလားလို့ဒီနေရာကနေစိတ်ခေါ်လိုက်ရပါတယ်။
သမ္မတော်နဲ့နေကြာဆောင်တပ် BGF ပူးပေါင်းဖွဲ့တွေဟာဇွန်လ23ရက်နေ့မနေ့ပိုင်းကစပြီးတော့မိဆိုင်တောင်မှာတပ်ဆွဲထားတဲ့ DKPA ခွဲထွက်ဖွဲ့တွေကိုလက်နက်ကြီးတွေနဲ့နှစ်ရက်ကြာပစ်ခတ်ခဲ့တဲ့နေရာမှာတောင်ကြီးနီးတဝကြီးရွာကရွာသားတွေဟာဘေးလွတ်ရာကိုဖက်ပြေးသိမ်းရှောင်ခဲ့ရတယ်လို့ခွဲထွက်ဖွဲ့ကလည်းအခုလိုလက်နက်ချခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ဗိုလ်ချုပ်ကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့ဂရင်းလူငယ်6ဦးကိုဇွန်လ24ရက်နေ့ကပထမဆုံးအကြိမ်ရုံးထုတ်ဆက်တင်စစ်ဆေးမှုတွေပြုလုပ်နေပါတယ်။အဖမ်းဆီးခံရတဲ့လူငယ်တွေအနေနဲ့ဂရင်းသမိုင်းမှန်ဖော်ထုတ်ရင်းနဲ့ဗိုလ်ချုပ်ကြေးရုပ်ဖယ်ရှားရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေတင်ဆက်ထားပါတယ်
။အဖမ်းဆီးခံထားရတဲ့ခွန်တော်မကကရင်ဒီသမိုင်းဖြစ်စဉ်အတွက်ဆက်လက်ရင်ဆိုင်သွားမယ်လို့ဆိုပါရယ
်။ NDI ဆိုရနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောလို့ရခုရှိပါတယ်။အဲ့တော့ဗာလဲဆိုတော့ကျွန်တော်တို့အခုဂရင်ဒီသမိုင်းမှာပေါ်ထုတ်ရင်ကိစ္စနဲ့ပတ်သက်ပြီးတော့အခုတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးဒါညတာမှုလုံးဝမရှိဘူးဆိုတဲ့အကြောင်းကိုပြောချင်တယ်။နောက်တစ်ခုကဒီ NDI အစိုးရတဲ့လာပြီးနောက်ပိုင်းမှာကျွန်တော်ဂရင်ဒီမှာဖြစ်တဲ့ဖြစ်စဉ်နိုင်ကဒီအစိုးရလုံးဝတောင်းလူမှုတောင်းခံမှုရှိဘူး။အဲ့အတွက်ကျွန်တော်တို့အနေနဲ့ဒီကိစ္စနဲ့ပတ်သက်စိတ်ပြီးတော့ရင်ဆိုင်ဖို့ရှိတယ်
။ပထမချင်းယုံချင်းမှာတရားလူဘက်ကစက်တင်မခိုင်းလုံတာကြောင့်နောက်တစ်ချိန်ယုံချင်းကိုစူလိုင်းလ3ရက်နေ့ကဆက်မှချိန်ထားပါတယ်။ကြရပြည်နယ်လွိုင်ကုန်မြို့တွင်ဗိုလ်ချုပ်ကြေးရုပ်မသားရှိရေးဒေသခံဆိုင်ရင်းသားတွေကလည်းကန့်ကွက်ဆန္ဒပြရမှာအစိုးရအာဏာပိုင်တွေကလည်းအကြမ်းဖက်နှိမ်နင်းမှုဖမ်းဆီးတရားစွဲဆိုရေးယူမှုတွေရှိနေခဲ့တာပါ။ဗိုလ်ချုပ်ကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးအခုလိုဖြေရှင်းနေလို့ရပ်တန့်သွားမှာမဟုတ်ဘူးလို့ဖမ်းဆီးခံထားရတဲ့ကိုမျိုးလှိုင်ဝင်းကပြောပါတယ်။
ဒီလိုချင်းချောက်ပတ်ရုံနဲ့ဟိုပြီးတော့မဟုတ်ဘူးကျွန်တော်ပြောချင်တယ်။
ကရင်နေလူငယ်6ဦးကိုနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံမှုကိုကာကွယ်ပေးရေးဥပဒေပုံမှန်30နှစ်ပြည်နယ်ဆိုရကိုစားဥတ္တနံကလွန်ကုန်မြို့မှရဲစခန်းမှာမေလ18ရက်နေ့ကမှုဖွဲ့တိုင်ကြခဲ့ပြီး ဆွန်လနေ့ရက်နေ့ကတရားစွဲဆိုခံထားရတဲ့6ဦးထဲကကုကျူဖဲကေးခေါ်ကုကူကိုဖမ်းမိခဲ့ပါတယ်။ကျန်တဲ့လူငယ်တွေဖြစ်တဲ့ကိုတိကီးခေါ်စစ်မုံမျိုးနိုင်ဝင်းခွန်တော်မန်ခွန်ကျွန်ပေါ်နဲ့ခွန်ကြီးရဲတို့ကတော့ဆွန်လ21ရက်နေ့ကကျင်းပတဲ့တရားလေးဆက်လေးနှစ်မြောက်ကရင်နီမျိုးရနေ့မှာအခမ်းအနားပြုလုပ်တဲ့လွယ်ကော်မျိုးချစ်ခဲ့ကြီးရွာကဂေထိုးဖို့ခမ်းမပါပဲအဖမ်းခံခဲ့တာ ံခဲ့ပါဘူ
း။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မွန်ပြည်နယ်အတွင်းလက်နက်ချ MPDF မွန်ငင်းကြိုင်းကာကွယ်ရေးအထူးတပ်ဖွဲ့ရဲ့ဖားအောက်ကျေးရွာဆက်ဆံရေးရုံးကိုမြန်မာစစ်တပ်ကနေဝင်ရောက်ရှာဖွေရမှာတရားမဝင်လက်နက်တွေနဲ့ငွေစေးဝါးတွေဖမ်းဆီးရမိပြီးအမှုဖွင့်အရေးယူထားပါတယ်။ကရင်ပြည်နယ်မှာတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော်ခွဲထွက် DKPA အဖွဲ့ဝင်အင်အား40ကျော်ဟာအစိုးရတပ်မတော်နဲ့ BGF ထံမှလက်နက်ချသွားရောက်ပူးပေါင်းလိုက်ပါတယ်။
တော်ရစီတွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းခြေဆိုင်ပြည်နယ်ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တန်ရင်သတင်းတွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့မနေ့ဖက်ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းလွှင့်မီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်မှာကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်ထုတ်လွှင့်သွားမှာပါ။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှန်ကပြောပြပေးမှာဖြစ်ပါတယ
်။မဟာမိတ်နိုင်ငံတွေပေါ်အမေရိကန်ရဲ့အာရုံစိုက်ကူညီပေးမှုရှိပါမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲ G20 ဆက်မှုထိပ်သီးဆွေးနွေးတက်ဖို့ဂျပန်နိုင်ငံကိုဒီကနေ့ရောက်သွားတဲ့သမ္မတဒေါ်နယ်ထရမ့်ကခိုင်မာစွာကတိပြုမဲ့စကားတွေပြောကြားဖို့ရှိနေပါတယ်။နိုင်ငံတကာကောင်းဆောင်နေတဲ့တွေ့ဆုံမှုရှိတဲ့အထက်ပထမဆုံးချိန်တွေ့ဆုံတဲ့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့အိုဆာကာမြို့မှာတွေ့ဆုံစဉ်အမေရိကန်ကနိုင်ငံတနိုင်ငံတွေကအလုံးကိုကူညီနိုင်တယ်ဆိုတဲ့အယူအဆအာရှပစိဖိတ်ဒေတာကမဟာမိတ်တွေအပေါ်ဆန့်ကျင်ဘက်ရလဒ်တွေထွက်ပေါ်စေမလားလို့တင်းတော်တူကမေးလာမှာတော့မဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်နေကြောင်းမဟာမိတ်တွေနဲ့ဆက်ဆံတဲ့နေရာမှာအမေရိကန်ကလောက်လျှောက်ကုန်သွယ်ရေးလုပ်ငွေပြနေခဲ့တဲ့အကြောင်းနဲ့မဟာမိတ်တွေပေါ်အမေရိကန်ကပဲစီးရီးယားကူညီပေးနေကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ဩစတြေးလျနဲ့ဆက်ဆံတဲ့နေရာမှာလည်းတနင်္ဂနွေနေ့လုံးအတွက်အကျိုးတူစီးပွားအကြီးမားဆုံးရစေနိုင်အောင်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေကိုမျှတစွာပူးပေါင်းဆောင်ရွက်တော့မှာဖြစ်ကြောင်းအင်ဂျူရောလက်ထောက်ပြောခွင့်ရဟိုဂန်ကိဒလီကတစဉ်ပြောကြပါလေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတက်တန်းတစ်ခုအပြီးမှာထုတ်ချနိုင်ရေးအတွက်ရည်ရွယ်နေကြတဲ့ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း20တဲကအစဲဥဟာ2020သမ္မတရွေးကောက်ပွဲကပထမဆုံးအကြိမ်စကားစစ်ထုတ်ပွဲအဖြစ်မနေ့ဗုဒ္ဓနေ့ညကဖလော်ရီဒါပြည်နယ်မှာပြုလုပ်ခဲ့ကြပါလေ2020နှစ်မှာသုံးရနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာထိတ်တန့်ကပြည်နယ်တဲ့သူတွေကိုအာယုံထိုက်ပြီးအာယုံဆက်ပြီးတော့ကိုယ်စားလှယ်လောင်းနေကြတိုက်ခိုက်မှုတွေလည်းရှိခဲ့ပါလေအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာစရာအခြေအနေတွေအတွက်နောက်ထပ်ရန်ပုံငွေဒေါ်လာ6ဘီလီယံသုံးဆွဲဖို့အဆိုပြုချက်ကိုအမေရိကန်အထက်လွှတ်တော်ကဗုဒ္ဓနေ့မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ရှစ်မဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေပြန်ဆက်နိုင်မှုဘလို့ပြူဟာသုံးမှလဲဆိုတာအမေရိကန်ဘက်ကပြသဖို့အချိန်သိပ်မကြတော့ဘူးလို့မြောက်ကိုရီးယားဘက်ကသတိပေးပြောကြားလိုက်ပါတယ်။လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားဘက်က2019ခုနှစ်မကုန်ခင်ပေးထားတဲ့သတ်မှတ်ချက်မပြည့်ခင်အမေရိကန်ဘက်က80နာရီလောက်ရမယ်လို့အမေရိကန်ဆိုင်ရာမြောက်ကိုရီးယားသံအမတ်ကဒီကနေ့ပြောကြားပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ဗိုက်တက်ဇောညက်ဖြစ်ပါတယ်။ BOE အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကို9နာရီ10နာရီအထိ9လူမီတာ24 40 51နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်တွေအားလုံးဘေးပြာဝေးကွာပြီးတော့စိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေ။ BOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.